Welcome to the Voice of America in Burmese.
ပြန်ရည်ကင်းဝေးတဲ့မင်္ဂလာနံနဲ့ခင်ဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဩဂုတ်လ31ရက်ဗိုလ်ဒူးနေမနက်ခင်းအစီအစဉ်တွေကို American မြောင်းစု Washington DC မြို့တော်ကနေလိုင်းနူမီတာ24 40 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့ထိတ်တန်းရောက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့အတူပြောပြပေးမှာပါထိတ်တန်းရောက်နောက်ဆုံးရသတင်းတွေကတော့စစ်အေးတိုက်ပွဲကိုအဆုံးသတ်ခဲ့သူလည်းဖြစ်ဆိုဗီယက်ပြည်ထောင်စုရဲ့နောက်ဆုံးခေါင်းဆောင်လည်းဖြစ်တဲ့မီခေးလ်ဂေါ်ဘာချော့ကွယ်လွန်သွားပါတယ်တရုတ်ကွန်မြူနစ်ပါတီညီလာခံမကြာခင်ကျင်းပတော်မှာဖြစ်ပြီးလက်ရှိသမ္မတရှီကျင်းပင်ကအာဏာခိုင်မြဲအောင်လှုပ်ဆောင်နေပါတယ်ထိုင်ဝမ်ကျွန်းကိုနောက်ထပ်အမေရိကန်ရဲ့ပြည်내အုပ်ချုပ်ရေးမှူးတရားရောက်ရှိနေပါတယ်မြန်မာစစ်ကောင်စီကဖမ်းဆီးထားတဲ့တရင်မှတ်တမ်းဂျပန်တရင်မှတ်တမ်းရိုက်ကူးသူကိုဒုတိယအကြိမ်မြောက်ရုံချင်းရွှေ့ဆိုင်းလိုက်ပါတယ်အဲ့ဒီလိုတရင်တွေကိုပြောပြပေးမှာပါကိုညာဝင်းအောင်ရေ
ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန်းရောက်တရင်တွေတင်ဆက်ပြီးတဲ့အခါမှာတော့ထိုင်းနယ်စပ်နဲ့နီးတဲ့ကော့ကရိတ်မြို့မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့်အရသာသေဆုံးမှုရှိနေပါတယ
်ဒီနေ့ကအမိတ်စ်ထုတ်တယ်တော့ညာဒီ6နာရီမိနစ်4နာရီတိမာရှယ်လော့ထုတ်တာပေါ့ကော့ကရိတ်မျိုးပေါ့ဟုတ်ကဲ့
သတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်တခါမြန်မာအရေးကိုတိုးမြင့်ထောက်ပံ့မှုတွေပေးဖို့အမေရိကန်လွှတ်တော်ကိုမြန်မာအရေးလှုပ်ရှားသူတွေကထပ်မံတိုက်တွန်းတောင်းဆိုလိုက်တဲ့ဆက်သွယ်မေးမြန်းချက်ကိုလည်းကြားရမှာပါအပတ်စဉ်ကဏ္ဍတွေမတန်ခင်မှာအခုရင်ဆုံးတော့မြန်မာနဲ့နိုင်ငံတကာကသတင်းတွေကိုကိုခမောင်စိုးမင်းနဲ့ကိုအောင်လွင်ဦးတို့ပြောပြပေးပါဦးခင်ဗျာ
ယူကရိန်းနိုင်ငံတောင်ပိုင်းကာဆန်ဒေသမှာအင်ကာနီကတိုက်ပွဲတွေပြင်းထန်နေပြီးတရားတွေလက်နက်ခဲယမ်းမိကြောက်တိုးလောင်ယုံတွေကိုဖျက်ဆီးခဲ့ကြောင်းယူကရိန်းအစိုးရကပြောပါတယ်။တပြိုင်တည်းမှာပဲရုရှားဘက်ကလည်းယူကရိန်းတိုက်ခိုက်မှုကိုပြန်လည်မောင်းထုတ်ခဲ့ကြောင်းနဲ့ယူကရိန်းတပ်ဖွဲ့ဝင်အများအပြားကိုတုတ်တင်ခဲ့ကြောင်းပြောပါတယ်။ဂျီဒိန်ကာဝေးဝန်ကြီးဌာနကလည်းယူကရိန်းနိုင်ငံတောင်ပိုင်းတစ်လျှောက်ကရှေ့တန်းစစ်မြေပြင်မှာယူကရိန်းတပ်ဖွဲ့အတော်များများကလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကိုတိုးမြင့်လှုံ့ဆော်နေတယ်လို့ပြောပါတယ်။ကာဆန်ဒေသမှာနေရောညာရောတစ်ချိန်လုံးပြင်းထန်တဲ့ပေါက်ကွဲမှုတွေဖြစ်ပွားနေတယ်လို့ယူကရိန်းသမ္မတရုံးကသတင်းထုတ်ပြန်ပါတယ်ရုရှားတပ်ဖွဲ့ထောက်ပံ့ရေးအတွက်အသုံးပြုနေတဲ့ဒင်ညူပားမြေကြောင်းတစ်လျှောက်ကကြီးမားတဲ့သရားတွေလက်နက်တူလောင်ယုံတွေကိုပစ်မှတ်ထားပြီးမိမိတို့ယူကရိန်းတပ်ဖွဲ့ကတိုက်ခိုက်ခဲ့တယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်ရုရှားနိုင်ငံပိုင် Tax သတင်းဌာနကတော့ကာဆန်ဒေသမှာအင်ကာနီမနက်ကပြင်းထန်တဲ့ပေါက်ကွဲမှုတွေဟာယူကရိန်းဘက်ကပစ်ခတ်လိုက်တဲ့မီဆိုင်းဒုံးတွေလေကြောင်းရန်ကာကွယ်ရေးစနစ်တွေကကြားဖြတ်ဟန်တာပစ်ခတ်မှုတွေကြောင့်ဖြစ်နိုင်ခြေများတယ်လို့ဖော်ပြထားပါတယ်ခင်ဗျာ
။တချိန်ကဆိုဗီယက်ယူနီယံခေါင်းဆောင်မီခဲလ်ဂေါ်ဘာချော့ကွယ်လွန်ကြောင်းရုရှားသတင်းမီဒီယာတွေကဖော်ပြပါတယ်။အသက်62နှစ်အရွယ်ရုရှားခေါင်းဆောင်ဟာနာတာရှီယောဂဝေနာခံစားခဲ့ရပြီးနောက်ကွယ်လွန်သွားကြောင်းဆေးရုံတာဝန်ရှိသူတွေကိုကိုကဖော်ပြခဲ့တာပါ။ကိုဗာချော့ရဲ့ယုံကတော့ Central Clinical Hospital မှာဆေးကုသမှုခံယူနေတယ်လို့အစိုးရမှသတင်းထုတ်ပြန်ထားပါတယ်။ကွယ်လွန်သူရုရှားခေါင်းဆောင်ဟောင်းဟာဆေးရခစ်ကိုသွေးထုတ်သံယုံမရှိအောင်အဆုံးသတ်ခဲ့သူဖြစ်1990ပြည့်နှစ်မှာနိုဘယ်ညဉ့်ဉေးဆုရရှိခဲ့ဦးပါတယ်။ဒီချိန်ကဆိုဗီယက်ယူနီယံရဲ့နောက်ဆုံးသမ္မတဖြစ်အမေရိကန်နဲ့လက်နက်လျှော့ချရေးစစ်ဆင်ညှိနှိုင်းနိုင်ခဲ့တယ်လို့ဒုတိယကမ္ဘာစစ်နောက်ပိုင်းဥရောပကိုပိုင်းခြားထားတဲ့တန်ကလကာနဲ့ဂျာမနီနိုင်ငံပြန်လည်ပေါင်းစည်းရေးကိုလည်းအနောက်မဟာမိတ်တွေနဲ့အတူဆောင်ကျင်းပေးခဲ့သူဖြစ်နေလဲထင်ရှားခဲ့တာပါသူရင်ရုရှားခေါင်းဆောင်တွေလက်ထက်1956ခုနှစ်ကဟန်ဂရီနဲ့1968ခုနှစ်ချက်ကိုစလိုဗက်ကီးယားတို့မှာအုံကျွမှုတွေကိုအပြင်းထန်နှိမ်နှင်းခဲ့ပေမဲ့အရှေ့ဥရောပကွန်မြူနစ်နိုင်ငံတွေမှာ1989ခုနှစ်အုံကျွမှုတွေကိုအင်အားမတုံးမဲ့ထင်းထင်းထင်းထင်းခံတွယ်ခဲ့သူဖြစ်နေလဲထင်ရှားပါတယ်1986ခုနှစ်မှာဆိုဗီယက်ကွန်မြူနစ်ပါတီအထွေထွေတွင်းရင်းမှုဖြင့်စတင်တာဝန်ယူခဲ့ပြီးနိုင်ငံရေးစီးပွားရေးလွတ်လပ်ခွင့်တချို့စတင်ပေးလာခဲ့တာပါနောက်ပိုင်းမှာဆိုဗီယက်ယူနီယံပြိုကွဲတဲ့အချိန်တွေကိုဦးတည်သွားခဲ့ပါတယ်ဇွန်လ30ရက်နေ့ကကိုဗာချော့ကိုစစ်ရုံမှာတွားကြည့်ခဲ့တဲ့ Liberal စီးပွားရေးပညာရှင် Ruslan Greenberg ကတော့သူဟာကျွန်တော်တို့ကိုလွတ်လပ်ခွင့်တွေအားလုံးပေးခဲ့ပေမဲ့ကျွန်တော်တို့ကဘာလို့ရမှန်းမသိကြဘူးလို့ကာဝေးစာဆောင်ဆဗာစတာကိုမှတ်ချက်ပေးပြောဆိုခဲ့ပါတယ်
အမေရိကန်ပြည်ထောင်စုအရီဇိုနာပြည်နယ်အုပ်ချုပ်ရေးမှူးဒန်ယူစီဟာထိုင်ဝမ်ကျွန်းကိုအင်ကာနီကရောက်ရှိလာပါတယ်။ထိုင်ဝမ်ကျွန်းကထုတ်လုပ်ပြီးနေစဉ်သုံး electronic အသုံးဆောင်တွေမှာမရှိမဖြစ်လိုအပ်တဲ့ဒပိုင်းလျှက်စကူပစ္စည်းတွေထုတ်လုပ်မှုနဲ့ပတ်သက်ပြီးဆွေးနွေးဖို့ အဓိကလာရောက်တာဖြစ်ပါတယ်အဲဒီဇိုနာပြည်နယ်မှာတိဆောက်နေတဲ့ဒေါ်လာတန်ပေါင်း 12,000 ယင်းနှမြုပ်နှံထားတဲ့ထိုင်းဝမ်တပိုင်းလျက်ကူပစ္စည်းထုတ်လုပ်ရေးကော်ပိုရေးရှင်းရဲ့စက်ယုံသည့်အတွက်လိုအပ်တာတွေကိုပေးသွင်းဖို့ဆွဲဆောင်နိုင်ရေးရည်ရွယ်တဲ့ခီးဖြစ်ပါတယ်သူနဲ့အတူအဲရီဇိုနာပြည်နယ်ကုန်သည်ကြီးများအသင်းဥက္ကဋ္ဌနဲ့ပြည်နယ်စီးပွားဖွံ့ဖြိုးအေဂျင်စီအကြီးအကဲတို့လိုက်ပါလာကြပါတယ်အဲရီဇိုနာပြည်နယ်အုပ်ချုပ်ရေးမှူးဒန်စီဟာထိုင်းဝမ်သမ္မတဆိုင်ယင်ဝမ်အဲရီဂျုံကစီးပွားရေးမှာဦးဆောင်နေကြတဲ့သူတွေနဲ့စီမီကွန်ဒက်တာတပိုင်းလျက်ကူစက်မှုနဲ့ဆိုင်တဲ့တက္ကသိုလ်ကကိုယ်စားလှယ်တွေနဲ့တွဲဆောင်ဖို့အစီအစဉ်ရှိပါတယ်ခင်ဗျာ
ဒီရနိုင်ငံဘက်ကမြို့တော်မှာရှီယာမွတ်စလင်ပြိုင်ဖက်အင်အားစုတွေနဲ့လူညွေးတပ်ဖွဲ့နေကြအတိကယုံနေကြောင်းနှစ်ရက်အတွင်းလူပေါင်း22ယောက်ထက်မနည်းတည်ဆုံးခဲ့ပြီးတဲ့နောက်မြို့တော်ကချက်ချာ green zone မှာဆန္ဒပြနေရတဲ့အဆုံးသတ်ပြီးထွက်ခွာကြဖို့ဘာသာရေးကောင်းဆောင်မော့ကတာအဲဆာရာကထောက်ခံသူတွေကိုတိုက်တွန်းလိုက်ပါတယ်နိုင်ငံရေးအရရှင်ပြိုးနှောက်ဆုပ်ခြေနေကြောင်းနိုင်ငံရေးကအနားယူမယ်ကြောင်းကြေညာခဲ့ပြီးနောက်တစ်ရက်အင်ကန်နေကရုံးမြင့်တဲ့ဂျာမင်ကွန်းနဲ့မှာတော့အီရတ်ပြည်သူတွေကိုလည်းတောင်းပန်ခဲ့တာပါမင်ကွန်းပြီးမှပဲတင်းလာနေကစုပူမှုတွေကြောင့်ညမထွက်ရအမိတ်ထုတ်ပြန်ထားတာကိုစစ်တပ်ကပြန်ယူသိမ်းလိုက်ပါတယ်အဲဆာရာရဲ့ငင်းချင်းပန်ချချက်ပေါ်ဝန်ကြီးချုပ်မူစတာဖာအဲကာရဟီမီနဲ့တခြားနိုင်ငံရေးသမားတွေကလည်းကြိုဆိုလိုက်ကြပါတယ်အင်ကန်နေနောက်ပိုင်းမှာတော့အခြေအနေတွေငြိမ်သက်လာခဲ့ပြီးအဲဆာရာကိုထောက်ခံဆန္ဒပြသူတွေပြန်လည်ထွက်ခွာသွားတဲ့ပုံတွေကိုလည်းဒေသခံသတင်းတွေမှာဖော်ပြခဲ့ကြတာပါတင်းလာနေတုန်းကတည်ချထိခိုက်ခဲ့ရတဲ့ဖြစ်ရပ်တွေဟာအီရတ်နိုင်ငံအတွက်အလွန်အမင်းအန္တရာယ်ကြီးတဲ့အခြေအနေဖြစ်နေလေအီရတ်ဆိုင်ရာကုသမဂ္ဂအကူအညီပေးအဖွဲ့ကလည်းသတိပေးပြောဆိုထားပါတယ်
အဲ့ဒါမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 9433ဟိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ဒီ OY American တန်ကသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်မြန်မာစစ်ကောင်စီကဖမ်းဆီးထားတဲ့ဂျပန်နိုင်ငံသားမှတ်တမ်းရုပ်ရှင်ရိုက်ကူးသူတိုကိုကူဘိုတာရဲ့ဒုတိယအကြိမ်မြောက်ယုံချင်းကိုမူလကအင်္ဂါနေ့သတ်မှတ်ထားရကနေစက်တင်ဘာလ6ရက်နေ့ကိုပြောင်းရွှေ့လိုက်ပါတယ်သူကိုဖမ်းဆီးပြီးပထမဦးဆုံးယုံထုတ်ခဲ့တာကတော့ဩဂုတ်လ16ရက်နေ့ဖြစ်ပါတယ်ပြီးခဲ့တဲ့ဇူလိုင်လ30ရက်နေ့ကရန်ကုန်မြို့ကစစ်ကောင်စီစန့်ကျင်ရေးစံတပြပွဲတစ်ခုမှာသူဟာသတင်းမှတ်တမ်းရိုက်ကူးနေစဉ်အဖမ်းခံခဲ့ရပါတယ်အသက်26နှစ်အရွယ်မှတ်တမ်းရုပ်ရှင်ရိုက်ကူးသူတိုရူကူဘိုတာကိုလူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်မှုအပြင်နိုင်ငံရေးပုံမှန်နဲ့စစ်ကောင်စီကတရားစွဲထားပါတယ်။သူ့ကိုပြန်လွှတ်ပေးဖို့ဂျပန်အစိုးရကလည်းတောင်းဆိုထားပါတယ်။သူဟာစစ်တပ်အာဏာသိမ်းခဲ့တဲ့2021ခုနှစ်နောက်ပိုင်းဖမ်းဆီးခံရတဲ့ဒုတိယမြောက်ဂျပန်နိုင်ငံသားဖြစ်ပါတယ်။သူ့အရင်2021ဖေဖော်ဝါရီလကဂျပန်သတင်းတောက်ယူကီကတ်တဇူမီကိုစစ်ကောင်စီကဖမ်းဆီးပြီး၄လကြာထိန်းသိမ်းပြီးမှပြန်လွှတ်ပေးခဲ့ပါတယ်ခင်ဗျာ။
ရာဒီယိုပေါ်ပြမှုတွေကြောင့်မုတ်တုံမိုးတံအပြင်းထန်ခံခဲ့ရတဲ့ပါကစ္စတန်နိုင်ငံမှာနှစ်လကျော်ကြာရေပေးသင့်သူတွေကိုအကူအညီပေးဖို့ကုလသမဂ္ဂကဒေါ်လာတန်160တောင်းခံလိုက်ပါတယ
် United Nations is issuing a flash of appeal for $160 million
ပါကစ္စတန်ဆူရကဥဆောင်မဲ့တုံ့ပြန်ဆောင်ရွက်မှုတွေမှာကူညီဖို့ကုလသမဂ္ဂကဒေါ်လာတန်160အရေးပေါ်အကူအညီတောင်းခံပါတယ်ဒီရန်ပုံငွေတွေကိုတော့လူပေါင်း 5.2 တန်းအတွက်အစားအသောက်ရေမိန်လာအရေးပေါ်ပညာရေးဆောင်ရှားမှုနဲ့ကျမရေးအတွက်သုံးဆမှာဖြစ်ပါတယ်လို့ကုလသမဂ္ဂတွင်းမှုချုပ်အန်တိုနီယိုကူတာရက်စ်ဗီဒီယိုမင်ကောမှာပြောကြားလိုက်တာပါရေချင်းမှုကြောင့်လူပေါင်းတန်းတဲ့ချီအိုမဲအိမ်မဲဖြစ်ကြရစာတင်ကျောင်းတွေကျမရေးစာအုပ်တွေထိခိုက်ပျက်စီးရပြီးအရေးကြီးတဲ့အခြေခံစာအုပ်တွေပျက်စီးတာတွေအပြင်မျောလင်းချက်တွေအိမ်မဲတွေရေစုံမျောခဲ့ရတယ်လို့လည်းကုလသမဂ္ဂကြီးကဲကပြောပါတယ်ပါကစ္စတန်တာဝန်ရှိသူတွေကတော့မုတ်တုံမိုးရွာသွန်းတဲ့ဇွန်လကစရေချင်းမှုတွေကြောင့်လူပေါင်း1100ကျော်သေဆုံးပြီး33တန်းကျော်ရေပစ်သင့်တဲ့အကြောင်းပြောဆိုထားပါတယ်ရာဇီရုဖောက်ပြမှုကြောင့်ဖြစ်ရတဲ့ကပ်ဘေးတံကိုပါကစ္စတန်အာဏာရှင်တွေတုံ့ပြန်ရမှာရေဘေးသင့်သူတွေကိုငွေစားအကူအညီထောက်ပံ့တာပါဝင်အကုန်ကြကန်သုံးဆွဲနေပေမဲ့ထိခိုက်မှုအတိုင်းအတာကြီးမားတာကြောင့်မလုံလောက်ဘူးလို့လည်းအတွင်းမှုချုပ်ကသတိပေးပြောဆိုထားပါတယ
်တရုတ်အာဏာရကွန်မြူနစ်ပါတီရဲ့၅နှစ်တကြိမ်ကျင်းပတဲ့ညီလာခံကိုလာမယ့်အော်တိုဘာလ16ရက်နေ့မှာစတင်မှာဖြစ်ပါတယ်တရုတ်ကွန်မြူနစ်ခေါင်းဆောင်မော်စီတုံးနောက်ပိုင်းဩစာအကြီးမားဆုံးအဖြစ်ညီလာခံမှာခေါင်းဆောင်မှုတက်တန်းသမိုင်းဝင်တတိယအကြိမ်ထိန်းထားနိုင်အောင်လုပ်လိမ့်မယ်လို့ခန့်မှန်းနေကြပါတယ်။ဗီဂျင်းမြို့တော်က Tiananmen Square ရှိ Great Hall ပြည်သူ့ခန်းမမှာတကားပိတ်ကျင်းပလေရှိတဲ့ညီလာခံဟာသ တရင်တပတ်ကြာမြင့်လေးရှိပြီးစတင်မဲ့ရက်ကိုအင်ကာနေကတရုတ်ကွန်မြူနစ်ပါတီပေါ်လစ်ဘျူရိုအဖွဲ့ကကြေညာခဲ့ပါတယ်။အသက်69နှစ်အရွယ်ရှိလက်ရှိသမ္မတရှီကျင်းပင်ဟာကွန်မြူနစ်ပါတီအထွေထွေအတွင်းမှတာဝန်ကို10စုနှစ်တစ်နှစ်အကြာအာဏာကိုတည်မြဲအောင်လုပ်ခဲ့ပြီးပါတီတွင်းစန့်ကျင်ဘက်အင်အားစုတွေရှင်းလင်းခဲ့ပါတယ်။ကိုဗစ်ကယောဂါစီးပွားရေးစိန်ခေါ်မှုနဲ့ထိုင်ဝမ်အရေးအနောက်နိုင်ငံတွေနဲ့လူသိရှင်ကြားပြန်မာမှုတွေလိုအခက်အခဲတွေရှိပေမဲ့လည်းညီလာခံမှာအဓိကကျတဲ့ယာစုခန့်အပ်မှုနဲ့မူဝါဒတွေကိုအတိုက်အခံမရှိထိန်းချုပ်နိုင်လိမ့်မယ်လို့ခန့်မှန်းနေကြပါတယ်ခင်ဗျာ
။ UN ထူးတက်ဖွဲ့စစ်သည်မော်တဲ့ဇင်းကအမေရိကန်စစ်တပ်ရဲ့မောင်းနှုံမဲ့ drone ရေရင်ငယ်တစ်စင်းကိုပါရှန်ပင်လယ်ကွေ့မှာတိုက်ဆက်လိုက်ပြီးနောက်ပိုင်းမှာပြန်လွတ်ပေးလိုက်တဲ့အကြောင်းအရှေ့လေဗန်ဒေသအခြေစိုက်အမေရိကန်စစ်တပ်အမှတ်9ရေတပ်ကပြောဆိုလိုက်ပါတယ်။အဝေးထိန်မောင်းနှုံမဲ့ Citron Explorer ရေရင်ကို UN တော်လှန်ရေးပြည်ဆောင်တပ်ရဲ့စစ်သည်မော်တဲ့ဇင်းကတိုက်ဆက်ဖို့ကြိုးစားတဲ့အကြောင်းအမေရိကန်အမှတ်9ရေတပ်ဖွဲ့ပြောခွင့်ရ Timothy Hawkins ကအင်္ဂါနေ့မှာပြောလိုက်တာပါ။အမေရိကန်ရေတပ်သင်္ဘောတစ်စင်းနဲ့ရဟယင်တစ်စင်းတို့ချင်းကပ်လာချိန်မှာတော့အီရန်စစ်သင်္ဘောဟာအမေရိကန် drone ရေရင်ကိုနောက်မှချိန်ပြီးဆွဲခေါ်သွားတာတွေ့ရတယ်လို့လည်းပြောဆိုထားပါတယ်။အီရန်စစ်သင်္ဘောကိုအချိန်ချင်းအမေရိကန်ရေတပ်ကဆက်သွယ်ဖို့ကြိုးစားခဲ့ရကနောက်ဆုံးမှာ drone ရေရင်ကိုပြန်လွတ်ပေးလိုက်တယ်လို့လည်း AP သတင်းကဖော်ပြထားပါတယ်။ဒီဖြစ်ဖြစ်နဲ့ပတ်သက်လို့အီရန်ဘက်ကတော့လက်တလောတုံ့ပြန်တာမရှိသေးပါဘူး။အီရန်နျူကလ িয়ার ရေးနိုင်ငံတကာသဘောတူညီချက်ကိုပြန်သက်သွင်းနိုင်ဖို့ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့ညှိနှိုင်းရမှာအမေရိကန်နဲ့အီရန်ကြားတင်းမာမှုတွေပေါ်ပေါက်နေချိန်မှာပဲအခုဖြစ်ရတဲ့ကြုံရတာလည်းဖြစ်ပါတယ်ခင်ဗျာ
မြန်မာပြည်ရဲ့ဗုဒ္ဓနေ့မနေ့ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့ကိုအောင်လွင်ဦးတို့ပြောပြခဲ့ကြတာပါခင်ဗျာသတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်ကိုအရင်ဦးဆုံးထုတ်လွှင့်မှာဖြစ်ပါတယ်အဲ့ဒီကမှကွန်ကရစ်တိုက်ပွဲအခြေအနေကိုကြည့်အောင်ပါ။ကရင်ပြည်နယ်ကွန်ကရစ်မြို့နယ်မှာစစ်ကောင်စီတပ်ဖွဲ့နဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ် KNU ပါဝင်လက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားရာကအရသာတိုက်စုံးမှုတွေရှိနေပါတယ်။စစ်ရေးတိမ်မာမှုကြောင့်ကွန်ကရစ်မြို့မှာသွာလာမှုတွေကိုအာဏာပိုင်တွေကအင်ကာနေကဆန့်ပြီးတော့ကန့်တတ်လိုက်ပါတယ်။မအေးမာကနေဒီသတင်းပေးပို့ထားပါရခင်ဗျာ။
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ KNU ကရင်အမျိုးသားလူမျိုးရေးတပ်ပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲတွေဇက်တိုက်ဖြစ်နေတာပါကော့ကရိတ်မြို့နယ်အတွင်းကရဲစခန်းတစ်ခုပစ်ခတ်ခံရပြီးတဲ့နောက်မြို့အဝင်ထွက်တွေကိုစစ်ကောင်စီဘက်ကတင်းတင်းကြပ်ကြပ်ပိတ်ဆို့ထားတဲ့ကြားကဩဂုတ်လ29ရက်နေ့မှာလဲပစ်ခတ်မှုတွေဖြစ်ခဲ့တာပါပစ်ခတ်မှုအတွင်းလျှက်စစ်ဝန်ထမ်းနှစ်ဦးသေဆုံးခဲ့ပါတယ်အခုအခါမှာတော့ကော့ကရိတ်မြို့ထဲမှာည6နာရီကနေမနက်4နာရီအထိအိမ်ပြင်ထွက်ခွင့်ပိတ်လိုက်တယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကကိုစောမွန်ကပြောပြပါတယ်
။အဲဟိုတလောကမြို့ထဲမှာဝင်ပစ်ပြီးတော့အဲဟိုသူတို့ကစစ်ကြောင်းနေနဲ့ထိုးစစ်ဆင်တယ်ထိုးစစ်ဆင်ပြီးတော့မြို့ကာယနာတော့ဝင်ပေါက်တပောက်ပဲပေးတာဝင်ဝင်ထွက်တပောက်ပဲထားတာအဲလမ်းဝအောက်ပင်ပေါက်ကိုတပောက်ပဲထားတာလေ။နောက်ဟိုဘက်ကနေပြီးတော့ကျွန်တော်လမ်းဟောင်းကနေအဝင်ပေါက်တပောက်ပဲထားတယ်။ကော်ပိုရိတ်မြောက်ဒီကောင်းကောင်းပေါ်လမ်းနေအရင်လမ်းဟောင်းလေးအဲဒီမှာတပောက်ထားတယ်လိုင်ဝါကတပေါက်ထားတယ်။အဲလိုင်ဝါယွာပါဟုတ်ကဲ့ကွန်ကရစ်ထွက်မှာလိုင်ဝါဆိုတော့ယွာအသိစခန်းတစ်ခုရှိတယ်။ဒီနေ့ကအမိတ်တက်ထုတ်တယ်။ဟိုညာဒီ6နာရီနေမနေ့4နာရီအထိမာရှယ်လော့ထုတ်တာပေါ့ကွန်ကရစ်မျိုးပေါ့ဟုတ်ကဲ့။ဒီကေဘယ်ကြိုးတွေကိုပြန်လာအဆင်နဲ့ဝန်ထမ်းတွေဟိုပြစ်ခတ်ခံရတာပဲ။အဲ့ဒါနဲ့လည်းဆက်ဆက်ကြပါနော်။
ကော့ကရိတ်မြို့နယ်အတွင်းတိုက်ပွဲတွေဖြစ်တာကြောင့်လျှက်စစ်မီးတိုင်များပျက်စီးမှုရှိခဲ့ပြီးလျှက်စစ်မီးပြတ်တောက်နေတဲ့မီးတိုင်များလာရောက်ပြင်ဆင်တဲ့ဝန်ထမ်းတွေလည်းပြစ်ခတ်ခံရတယ်လို့လည်းကိုစောမုံကပြောပါတယ်
။အဲဒီမြို့လုံးကြုံရေးအတွက်သူတို့ကအဲဒီစိုးမိုးမှုရှိအောင်ဆိုပြီးတော့တင်းကြပ်စီမံဆောင်ရွက်နေတယ်လို့သိရတယ်။လုံးကြုံရေးနဲ့လာပြီးတော့သူတို့အဲဒီတာဝါတွေဒီလျှက်စစ်ကြီးပဲတူတူပြန်လည်တက်ဆင်တယ်လို့သိရတယ်။အမှန်ပြစ်တာတော့လုံးကြုံရေးကိုတတိကထားပြစ်တာပါပဲ။အော်အဲ့မှာအီဘွန်နန်းနေသိခိုက်တာတော့ဒီကလည်းသရောစိတ်ကောင်းဖြစ်ရပါဆရာကိုကရိတ်တိုက်တုံလမ်းပေါ့အဲ့လမ်းမပေါ်မှာတောက်ချောက်ကဟိုဘက်ဖြစ်လာဒီဘက်ဖြစ်လာနေတာအန်ဖတ်ဒီအန်ဖတ်လေးအဲ့နားမှာလည်းမကြံမကြာဖြစ်တယ်အဲ့လိုင်ဝါဘက်မှာလည်းအဲ့မကြံမကြာဖြစ်တယ
်ခရစ်စစ်တာဝါတိုင်းများကိုလာရောက်ပြင်ဆင်တဲ့ဝန်ထမ်းတွေနဲ့အတူပါလာတဲ့လုံခြုံရေးတပ်ဖွဲ့တွေနဲ့ပူးပေါင်းတပ်ဖွဲ့တွေကြားဩဂုတ်လ29ရက်နေ့ကကော့နွဲ့ရွာနီးမှာတိုက်ပွဲတွေဖြစ်ခဲ့တယ်လို့လည်းဆိုပါတယ်တေဆုံးသွားတဲ့လျှက်စစ်ဝန်ထမ်းတွေကတော့ပြည်နယ်လျှက်စစ်ဌာနကဝန်ထမ်းတွေဖြစ်ပြီး2ဦးတေဆုံးပြီး4ဦးထက်မနည်းပြင်းထန်တဲ့ဒဏ်ရာတွေရခဲ့တယ်ဆိုပြီးဒေသခံတွေကဆိုပါတယ်။ကော့ကရိတ်မြို့နယ်အတွင်းကလျှက်စစ်တာဝါတိုင်းနှစ်ခုပျက်စီးနေတဲ့အတွက်ကော့ကရိတ်မြောက်ရီကျုံတိုးဘက်ကရ ရေးရွာအတော်များများမှာလည်းမျက်စိမိများပြတ်တောက်နေတာတပတ်ကျော်ပြီလို့လည်းဒေသခံတွေကပြောပါတယ်ရှင
် VOA သတင်းတော်မယေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာအခုတခါတော့စကိုင်းတိုင်းဘက်ကအခြေအနေကိုလည်းကြည့်ရအောင်ပါစကိုင်းတိုင်းစကိုင်းမြို့တောင်မြို့နဲ့တောင်ကြားကျေးရွာတွေကိုနေမရှင်လင်းလှုပ်လာတဲ့စစ်ကောင်စီနဲ့ဒေသခံကာကွယ်တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားပြီးနေအတော်များများကိုမီးရှို့ခံရပါတယ်တပင်းမျိုးမှာဆိုရင်လဲစစ်ပေးရှောင်နေဆက်လက်ပုန်းခိုနေစေဖြစ်ပြီးအကူအညီလိုအပ်နေပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုဝင်းခန့်မောင်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
။စကိုင်းမျိုးနဲ့မြင်းမှုမျိုးအဆက်မှာရှိတဲ့တောင်မျိုးကျေးရွာနဲ့တောင်ကြားကျေးရွာတွေကိုမနေ့ကဩဂုတ်လ29ရက်မှာစစ်ကောင်စီကနေမြေရှင်းလင်းရေးလုပ်ချိန်ဒေသခံကာကွယ်တပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားတာပါ။ဒေသခံကာကွယ်တပ်ဖွဲ့ဝင်တကူကအခုလိုပြောပါတယ်
။တောင်မျိုးရွာကိုစစ်ကြောင်းထိုးတာ။အဲဟိုတောင်ကြားရွာကိုရောက်မှာတောင်ကြားရွာကျလည်းမီးရှို့တယ်။အဲ့မှာလည်းကျွန်တော်တို့စကိုင်းခရိုင်ရင်းနေရဲ့နောက်တစ်ခါကျတော့အဲ့မှာဒေသခံဘကဖရရဲ့ပြည်သူ့ကာကွယ်ရေးအဖွဲ့အင်းနဲ့ပေါင်းပြီးတော့ထိတွေ့မှုဖြစ်တာတဲ့ဘွဲ့ကလည်းလေးတော့ပြင်းထန်မှုရှိတယ်ရွာကတော့တော်တော်များများမီးလောင်မီးထုတ်ခံမီးထုတ်ခံရတယ
်စစ်ကောင်စီရဲ့နေမီရှင်းလင်းမှုတွေအတွင်းတောင်မြို့ရွာကနေအိမ်38လုံးမီးလောင်ကျွမ်းသွားပြီးတောင်ကြားရွာကနေအိမ်3ပုံ2ပုံနီးပါးမီးလောင်ကျွမ်းခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေပြောပါတယ်တိုက်ပွဲမှာနှစ်ဖက်အကြဆုံးရှိခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တို့ကဆိုပါတယ်ဒါပေမဲ့ထိခိုက်ဒဏ်ရာရတဲ့တရင်နေနဲ့ပတ်သက်လို့တီးခြားအတီးပြူချက်မရသေးသလိုစစ်ကောင်စီဘက်ကတရင်ထုတ်ပြန်တာလည်းမရှိသေးပါဘူးစစ်ကောင်စီကြီးကဲဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကမြန်မာစစ်တပ်ဟာအကြမ်းသားကျေးရွာတွေကိုမီးရှို့နေတယ်ဆိုတာမဟုတ်တဲ့အကြောင်းညင်းဆိုထားပါတယ်ဒါပေမဲ့လည်းတိုက်ပွဲဖြစ်ပွားရနေရာတွေမှာကျေးရွာတွေမီးရှို့ခံနေရတဲ့တရင်တွေရက်ဆက်နေပါထွက်ပေါ်နေတာပါဒီပိုင်းမြို့နယ်ထဲမှာဆိုရင်လည်းစစ်ကောင်စီကနေမြေရှင်းလင်းချိန်နေနေမီးလောင်ကျွမ်းခဲ့လို့စစ်ဘေးရှောင်နေရတဲ့စစ်ဘေးရှောင်3000နီးပါးရှိနေပြီးစာဝင်နေရအခက်အခဲတွေကြုံနေရပါတယ်စစ်ဘေးရှောင်တွေကိုအကူအညီပေးနေသူတို့ကအခုလိုပြောပါတယ
်ဦးမဲအိမ်မဲလူကြီးက900ကျော်800ကျော်တရွာဒီရွာတရွာဆိုအဲ့လောက်ရှိဟောစာဝင်နေရအခက်အခဲရတယ်ဈမအင်ဂျင်နီယာဆိုပြီးတော့ဒီအစားလိုက်ကပဲဒီလိုတာသူဒီပြန်လာပြီးတော့ရင်သူနေရတယ်စားရတယ်မရှိဘူးအမ်ဒီရွာဒီရွေးတင်တဲ့ကောင်းလေးကောင်းလေးဘာမှမနေဘူးအော်ဘာလို့တော့အစီအမံပေးနေတယ်ပေါ့ဗျာ
ဒီပိန်းမြို့နယ်တက်ကကျေးရွာတွေကိုစစ်ကောင်စီကဩဂုတ်လဆန်းကလေးကနေမေရှင်းလင်းရေးစတင်လှုပ်ဆောင်ခဲ့ပါတယ်ဩဂုတ်လတတိယဘက်ထဲမှာနေကျေးရွာ၄ရွာကနေ900နီးပါးမီးရှို့ခံခဲ့ရတယ်လို့ဒေသခံကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ် Data for မြန်မာအဖွဲ့ရဲ့စစ်တမ်းတွေအရစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတစ်နှစ်ကျော်အတွင်းစကိုင်းတိုင်းတက်ကနေ2000ကျော်မီးရှို့ခံခဲ့ရတယ်လို့ဖော်ပြပါတယ်မြန်မာစစ်တပ်တပ်ဖွဲ့ဝင်တွေနေမြရှင်းလင်းတဲ့စစ်စင်ရေးအတွင်းမှာမီးရှို့ဖျက်ဆီးတာလို့ဒေသခံတွေကပြောဆိုနေပေမဲ့စစ်ကောင်စီဘက်ကလည်း PDF ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တခြားလက်နက်ကိုင်အဖွဲ့တွေမီးရှို့ဖျက်ဆီးတာဆိုပြီးပြောဆိုလေးရှိပါတယ
်။ဥဝင်းခတ်မောင်ပြောပြသွားတာပါခင်ဗျာ။အခုတခါတော့ဆက်သွယ်မင်းမြန်ချက်ဖြစ်ပါတယ်။မြန်မာနိုင်ငံမှာလက်နက်ကိုင် PDF ခါတွေကြောင့်နေရစွန့်ခွာထွက်ပြေးနေရတဲ့ဒေသတွေမှာထောက်ပံ့မှုတွေအပါအဝင်အကူအညီတွေတိုးမြှင့်ပေးအပ်ဖို့အမေရိကန်ကွန်ဂရက်လွှတ်တော်ကိုမြန်မာပြည်လှုပ်ရှားသူတွေကတိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကနေနှစ်စဉ်ရေးဆွဲနေတဲ့နိုင်ငံတကာအတွက်အကူအညီပေးရေးအစိုးရအသုံးစရိတ်ရာသားချက်တွေမှာမြန်မာပြည်ထောက်ပံ့မှုတွေကိုအရင်ထက်ပိုပြီးတိုးမြှင့်ပေးဖို့ Washington DC အခြေစိုက်ချင်းတိုင်းသားအဖွဲ့အစည်း CM ကတိုက်တွန်းလိုက်တာပါ CM ရဲ့ဒါရိုက်တာဦးစုသုံးမုံကိုဆက်သွယ်မေးမြန်းထားပါနားဆင်ပါခင်ဗျာ
။ဦးစုသုံးမုံခင်ဗျာအခုလာမယ့်2023ဘန်နာနှစ်အတွက်ပေါ့လေအမေရိကန်အစိုးရအသုံးစရိတ်ယာတာချက်တွေမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ထောက်ပံ့မှုအကူအညီဆက်ပေးဖို့ဒီဦးစိုးသုံးမုံတို့ရဲ့ချင်းတိုင်းသားအဖွဲ့ CAM ကနေပြီးတော့ဒီအမေရိကန်လွှတ်တော်ကိုအကြံပြုတိုက်ထုံတဲ့အစီရင်ခံစာတင်သွင်းတယ်လို့သိရပါတယ်ဆိုတော့အရင်နှစ်နဲ့မတူပဲဒီနှစ်မှာပေါ့ဟလာဘလူးကန်နာတွေကိုပေးဖို့အသစ်ထပ်ဖြည့်ပြီးတော့အကြံပြုတာမျိုးရှိပါလဲခင်ဗျ
အခုကတို့ဒီဥပဒေကရေးဆွဲနေစဲတုံးပဲဒါကြောင့်မို့ဒီအထက်လွှတ်တော်ပဲဖြစ်ဖြစ်အောက်လွှတ်တော်ကပဲဖြစ်ဖြစ်ရေးဆွဲတဲ့ခါမှာကျွန်တော်တို့ Camp Chin Association of Myanmar နဲ့မိနစ်တုံးကဥပဒေမှာပြဋ္ဌာန်းခဲ့တယ်လို့ပဲအသုံးစရအတွက်ဒီနေ့မှလည်း136တန်းနဲ့မနေပဲအသုံးစရရတာဖို့ကျွန်တော်တိုက်တွန်းပါလေဒီနေ့ကစကိုင်းတိုင်းပြီးတော့မကွေးတိုင်းလည်းပါစီခြင်းလေအဲ့တော့နောက်တစ်ခုကတော့ the CRPH, CDF, CDM, NUCC တွေကိုလည်းပါစီခြင်းတယ်ဟုတ်ကဲ့ဘာသာရေးကဏ္ဍလည်းပါတယ်ဟုတ်ကဲ့အဓိကချက်ငါချက်ပေါ့နော
်ဆိုတော့အခုပြောသွားတဲ့အချက်တွေကပြီးခဲ့တဲ့2022ခုဘဏ္ဍာနှစ်မှာမပါခဲ့တဲ့ကဏ္ဍတွေလားခင်ဗျအ
ာတချို့ကမပါခဲ့ဘူးဥပမာဆိုရင်စကိုင်းတိုင်းနဲ့မကွေးတိုင်းကမိနစ်တုံးကမပါဘူးပြီးတော့ဘာသာရေးလည်းမပါဘူးဒါပေမဲ့အခုဆွဲနေတဲ့အခါမှာလည်းဥပမာအောက်လွှတ်တော်မှာဆိုရင် NGG ဆိုတဲ့စကားလုံးမပါဘူး NGCC လည်းမပါဘူး CDM လည်းမပါဘူးဒါကြောင့်မို့ဒီဟာကိုလည်းကျွန်တော်ထည့်စေချင်တယ
်ဟုတ်ကဲ့
ပြီးတော့အောက်လွှတ်တော်မှာအခုကျွန်တော်ပြောခဲ့တဲ့ဟို136တန်းမနေဆိုတာလည်းအောက်လွှတ်တော်မှာမပါဘူးဒါကြောင့်မို့Congress ကနေထွက်လာတဲ့ဒီဥပဒေမှာဒီဟာတွေကပြည့်ပြည့်စုံစုံပါစီခြင်းလေဒါကြောင့်မို့ကျွန်တော်တို့ Congress ကိုတိုက်တွန်းပါတယ်အောက်လွှတ်တော်ပဲဖြစ်ဖြစ်စနေလွှတ်တော်ပဲဖြစ်ဖြစ်ခုဆုံးကျွန်တော်တိုက်တွန်းတယ
်ဟုတ်ကဲ့ခင်ဗျဆိုတော့ဦးစိုးသုံးမုံပြောသွားတဲ့အထက်မှာဒီမကွေးစကိုင်းတိုင်းဒေသရဲ့ဘာသာရေးကဏ္ဍတွေကိုအမေရိကန်အကူအညီပေးဖို့ပြောတယ်ဆိုတော့ဘာကြောင့်အဲ့ကဏ္ဍတွေကိုအကူအညီပေးစေချင်တာပါလဲ
ဒီနေရာကတော်တော်လေးစိုးနေတယ်အခုအင်္ဂလိပ်ရှုတာလည်းတော်လေးများတယ်တိုက်ပွဲလေးများတယ်ပြီးတော့ဒီလူတွေထွေပြေးတာလည်းတော်လေးများတယ်ဒါကြောင့်မို့အဲ့ဒီနေရာကိုလည်းကျွန်တော်ကအကူအညီစစ်ချင်တယ
်ဟုတ်ကဲ့ဒီ2022ခုဘဏ္ဍာနှစ်တုန်းကမြန်မာနိုင်ငံကိုဒီအမေရိကန်လွှတ်တော်ကအသုံးစေးပေါ့ဘယ်လောက်ချပေးခဲ့တာရှိပါလဲ
တရမဲ့36တန
်းဟုတ်ကဲ့ဆိုတော့ဒီအမေရိကန်အစိုးရပေးတဲ့အဲ့ဒီဒေါ်လာတန်း130ကျော်ကိုဘယ်လိုအဖွဲ့အစည်းတွေကရပြီးတော့ဘယ်လိုသုံးစွဲကြတာတွေ့ရပါလဲ
။အာအဲ့ဒီအပိုင်းကြတော့ဟိုကျွန်တော်တို့ကတော့ဟိုမသိဘူးလေလဲမလေ့လာထားဘူး။ဒါပေမဲ့ Congress ကနေတက်လာတဲ့ဒီ bill ကို President Biden ကနေလက်မှတ်ထိုးတယ်။ President Biden ကနေလက်မှတ်ထိုးပြီးတော့အဲ့ဒီနိုင်ငံချင်းဝန်ကြီးဌာန Department of State နဲ့ USAID ကိုရောက်သွားတယ်။အဲ့ဒါမှာပဲရှောက်သွားတင်ရမယ်ကျွန်တော်တို့ကြာတော့ခင်ကြာတော့အဲ့ဒီပိုင်းမှာရှောက်တယ်လည်းမတင်ခဲ့ဘူးကောင်းကလေးကျွန်တော်တို့အဲ့ဒီပိုင်းတော့မလေ့လာဘူ
းနောက်တစ်ခုကပေါ့လေဒီမြန်မာနိုင်ငံမှာဆရာနာသိမှုကိုလက်နက်ကင်ဆန့်ကျင်နေသူတွေကလည်းဒီအမေရိကန်အပါဝင်နိုင်ငံတကာကအကူအညီတွေကိုလည်းမျှော်လင့်တောင်းတနေတာရှိပါတယ်ဆိုတော့ဒီလိုမျိုးလက်နက်ကင်လှုပ်ရှားမှုတွေကိုအမေရိကန်ဘက်ကရောကူညီပေးမဲ့အလားအလာမျိုးရှိပါသလား
မနေ့တုန်းက the appropriations committee ကနေတက်လာတဲ့ဒီအစိုးရအသုံးစရာထောင်ဝီထဲမှာเนาะအဲ့ဒီမှာတော့ဒလိုပါတယ်ဒီငွေတွေဟာလက်နဲ့ကင်တွေအတွက်သုံးလို့ရတဲ့ဒါပေမဲ့လက်နဲ့အတွက်လက်နဲ့ဝယ်ရဟာလားလက်နဲ့အတွက်ပေါ်တော့သုံးလို့မရဘူးအဲ့လိုပါတယ်ဒါကြောင့်မို့ဒီလက်နဲ့မှအပဆိုတော့ဟိုတခြားဟာတွေစာနာရိတ်ခါတို့အဝတ်အစားတို့တခြားဟာတွေအတွက်ကတော့သုံးလို့ရတယ်လို့ကျွန်တော်တို့သဘောပေါက်တယ
်အကယ်၍ပေါ့အမေရိကန်အစိုးရအနေနဲ့ဟလာဒီအခြားနိုင်ငံတစ်ခုကလက်နဲ့ကင်အဖွဲ့အစည်းတစ်ခုကိုလက်နဲ့ဝယ်ယူရေးမဟုတ်ဘဲနဲ့အခြားဟာတွေအတွက်ထောက်ပံ့နေဆိုရင်တော့မှဒီမူရင်းနိုင်ငံရဲ့အစိုးရတွေကဒါကိုကန့်ကွက်တာမျိုးသူတို့ဘက်ကထောက်ပြလာတာမျိုးမဖြစ်နိုင်ဘူးလားခင်ဗ
ျမဖြစ်နိုင်ပါဘူးဘာဖြစ်လို့လဲဒီစီကောင်စီကဒီမိုကရေစီနိလန်ချက်ချက်နဲ့ရွေးကောက်ခံတဲ့ NLD အစိုးရကိုချုပ်ချလိုက်တယ်အဲ့ဒါဟာကိုပဲသူတို့ကအာဏာလုပြီးတော့လူယူတဲ့ဒီစီကောင်စီပဲ terrorist အကြမ်းဖက်ဖွဲ့စည်းပဲ US ဆိုရကောင်းကောင်းလေးနားလေတယ်ဒီကြောင့်မို့the appropriation committee ကနေတက်လာတဲ့ funding ကလူခွင့်ရေးအတွက် federal democracy ထူထောင်ရေးအတွက်ဆိုပြီးတော့ကောင်းကောင်းလေးသူတို့အသုံးမှုတွေတုံးထားတယ
်ဆိုတော့အခုလိုမျိုးပေါ့နော်အမေရိကန်ကပေးလိုက်တဲ့ဒီငွေတွေကမြန်မာဒီမိုကရေစီရဲ့အပြောင်းလဲအတွက်အရေးတစ်ခုဖြစ်လာအောင်ထိထိရောက်သုံးနေကြတယ်လို့မြင်ရပါသလား
ဟိုအဲ့ဒီဘိုင်းကျွန်တော်သုံးသက်ချက်ကမလုပ်ရသေးဘူးအခုကျွန်တော်တို့ရဲ့အဓိကထားတာဟာကတော့US အစိုးရကနေကျွန်တော်တို့ဒီမိုကရေစီလှုပ်ရှားမှုအတွက်136တန်းနဲ့မနေပဲထောက်ပံ့ဖို့ကိုပဲကျွန်တော်အာရုံစိုက်ထားပါတယ
် VOA ရဲ့မြန်မာပြည်ဗိုလ်တူးနေမနေခင်အစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ လောလောဆယ် VOA ရဲ့ Facebook စာမျက်နှာမှာအတန်မကြားရဘဲနဲ့ဖြစ်နေတယ်ဆိုပြီးသောရရှင်တွေကဒီ VOA ရဲ့ Facebook စာမျက်နှာမှာလာရေးနေတာကိုကျွန်တော်တွေ့ရပါတယ်။ကျွန်တော်တို့ဘက်မှာ network ပိုင်းဆိုင်ရာချုပ်ရင်းမှုတွေရှိနေတာကိုပြန်ကောင်းအောင်အခြေမီပြင်ဆင်နေစေဖြစ်တယ်ဆိုတာကိုအသိပေးပြစေခင်ဗျာ။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းတင်ဆက်ချင်ပါတယ်။ရုရှားကျူးကျော်စစ်နောက်ပိုင်းအာဖရိကကိုပထမဆုံးတင်ပို့တဲ့ Ukraine နှံစားသီးနှံတွေဂျီဘိုတီနိုင်ငံကိုဆက်ရောက်သွားပါပြီ။ဘူကောင်ရေရှားမှုကြောင့်လူတွေစားနပ်ရိက္ခာပြက်လက်နေပြီးငတ်မို့ခေါင်းမမှုအန္တရာယ်ရှိနေတဲ့အီသီယိုးပီးယားမှာဒီနှံစားသီးနှံတွေကိုဖြန့်ဝေမှာဖြစ်ပါတယ်။အီသီယိုးပီးယားနိုင်ငံအဒီအာဘာဘာကနေဟန်နရီဝီလ်ကင်းစ်ပြပတဲ့သတင်းဆောင်မကိုမတ်တင်ကီထိုက်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
။ကုလသမဂ္ဂကငှားရမ်းထားတဲ့ break commander တင်ဖို့ဟာအင်ကာနစ်မှာပဲအရှေ့အာဖရိကနိုင်ငံဂျီဘူတီကစစ်ကမ်းကိုစိုက်ကပ်ခဲ့ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းရုရှားတို့ယူကရိန်းကိုကျူးကျော်ခဲ့ချိန်နောက်ပိုင်းယူကရိန်းကနေအာဖရိကကိုပထမဆုံးအခြေဖြစ်နဲ့အဲ့ဒီတင်ပေါ်နဲ့နှံစားသီးနှံတွေတည်ဆောင်လာတာဖြစ်ပါတယ်။ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ရဲ့အရှေ့အာဖရိကဒေသဆိုင်ရာညွှန်ကြားရေးမှူးမိုက်ဒန်ဖို့တ်ကစစ်ကမ်းမှာသတင်းထောက်တွေကိုအခုလိုပြောပါတယ
်။ The food on the brave commander will feed
one commander ဘောကစားနပ်ရိက္ခာတွေဟာအီသီယိုးပီးယားကလူပေါင်းတသန်းခွဲကိုတလားစာကျွေးမွေးနိုင်မှာဖြစ်ပါတယ်။ဒါကြောင့်လက်ရှိမှာဘာမှမရှိဖြစ်နေတဲ့ဒီလူတွေအတွက်အင်မတန်မှအကျိုးရှိစေပြီး WFP အနေနဲ့လည်းသူတို့ရဲ့ခြေခံလိုအပ်ချက်တွေကိုပေးရသွားနိုင်မှာဖြစ်ပါတယ
်။ယူကရိန်းရဲ့စစ်ကမ်းတွေကိုရုရှားကပိတ်ပင်ခဲ့တာကြောင့်ယူကရိန်းရဲ့နှံစားသီးနှံတင်ပို့မှုအလုံးကြီးပါမဖြစ်မနေရပ်ဆိုင်းခဲ့ရပြီးကမ္ဘာတစ်လောက်မှာစားနပ်ရိက္ခာပြဿနာတက်မဲ့အရေးကိုစိုးရိမ်ခဲ့ကြပါတယ်။ကုလသမဂ္ဂနဲ့တူရကီတို့ကဇူလိုင်လမှာချားဝင်ညှိနှိုင်းခဲ့ကြတဲ့ပင်လယ်နဲ့ကနဦးအစီအစဉ်လို့ခေါ်တဲ့ယူကရိန်းနဲ့ရုရှားအစိုးရကြားသဘောတူညီချက်အရဩဂုတ်လကစလို့ပင်လယ်နဲ့စိတ်ကမ်း၃ခုကနေဂျုံတခြားသောစားနပ်ရိက္ခာကုန်စည်တွေနဲ့ဓာတ်မြေဩဇာတင်ပို့မှုကိုပြန်လည်စတင်ခဲ့တာပါအမေရိကန်ပြည်ထောင်စုရဲ့အလှူငွေနဲ့ယူကရိန်းကဂျုံသီးနှံနောက်ထပ်တန်းချိန်တသိန်းခွဲကိုလာမဲ့သတင်းပတ်တွေအတွင်ထပ်မံတင်ပို့မယ်အကြောင်း WFP ကပြောပါတယ်အခုနှံစားသီးနှံတွေဥတီထွက်ခွာခဲ့တဲ့ကုန်းတွင်းပိတ်အီသီယိုးပီးယားနိုင်ငံဟာဆိုရင်ပြိပခကြောင့်လူပေါင်း9သိန်းကျော်အိုးအိမ်စွန့်ရှောင်တိတ်နေကြရတာပါအာဖရိကဥဂျိုဒေသမှာမိုးကောင်ရေရှားမှုနဲ့နောက်ထပ်တစ်နှစ်ထပ်ပြီးကျုံရတာနဲ့အတူပဲလူပေါင်း18တန်းလောက်ဟာလူသားချင်းစာနာမှုအကူအညီလိုအပ်နေပါတယ်ပင်လယ်နဲ့ကနဦးအစီအစဉ်ကြောင့်အခြေအနေရောပါသက်သာစေရေးကိုဥတီလာစီတယ်လို့ဒန်ဖို့တ်ကပြောပါတယ
် We've already seen a reduction
ပင်လယ်နဲ့ကနဦးစီစီစတင်ပြီးတဲ့နောက်ပိုင်းကမ္ဘာတစ်ဝှမ်းမှာဂျုံစင်းတော့က15ရာရင်လောက်ကျဆင်းသွားတာတွေ့ရပြီဖြစ်ပါတယ်။စားနပ်ရိက္ခာတွေပုံမှန်စီးဆင်းလာတာကိုလည်းတွေ့မြင်လိုပါတယ်။ WFP ရဲ့အမြင်ကဒီဒေသမှာတန်ချိန်တန်းချီပြီးလိုအပ်နေပါတယ်။အီသီယိုးပီးယားနိုင်ငံတစ်ခုထဲမှာကျွန်တော်တို့ဖြန့်ဖြူးပေးနေတဲ့ပစ္စည်းအလုံးရဲ့၄ဘုံ၃ဘုံဟာယူကရိန်းနဲ့ရုရှားကဖြစ်ပါတယ
်။ယူကရိန်းရဲ့ပြည်ပတင်ပို့မှုပြန်လည်စတင်မှုဟာလည်းဂျုံနေရတဲ့ပြဿနာကိုအပြည့်အဝမပြေလည်နိုင်မဲ့အရေးစိုးရိမ်မှုတွေရှိပါတယ်။အီသီယိုးပီးယားကိုရောက်လာတဲ့နှံစားသီးနှံပမာဏကမလုံလောက်ဘူးလို့ပြောသူကတော့ဝါရှင်တန်အခြေစိုက် Refugees International အဖွဲ့ကအဗ်ဒူလာဟီဟာလာကီဖြစ်ပါတယ
်when you consider over 20 million
စားပောက်ကုန်ဈေးနှုန်းဖောင်းပွားမှုက40ရာခိုင်နှုန်းရှိနေပြီးလူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့လူပေါင်းတန်း30ကျော်အရေးကိုစဉ်းစားတဲ့အခါမှာဒီကိစ္စကတိတ်ပြီးအရေးကြီးတယ်လို့ထင်ပါတယ်
အီသီယိုးပီးယားနိုင်ငံမြောက်ပိုင်းတီဂရေးဒေသမှာပြိပခါတွေရှိနေပြီးအီသီယိုးပီးယားဗဟိုအစိုးရကလည်းလူသားချင်းစာနာကူညီမှုကိုပိတ်ပင်ထားတာကြောင့်အဲ့ဒီဒေသတွင်မှာတော့ငတ်မော့ခေါင်းပမှုအခြေအနေဖြစ်နိုင်ကြောင်းလူသားချင်းစာနာကူညီမှုဆိုင်ရာအဖွဲ့တွေကပြောပါတယ်ဒေသရင်းကိုလူသားချင်းစာနာမှုအကူအညီအကန့်အသတ်နဲ့ဝင်ရောက်နေပေမဲ့လည်းပြီးခဲ့တဲ့သတင်းပတ်အတွင်းကဆလို့အစိုးရနဲ့ဒီဂရီတက်ဖွဲ့တွေကြားတိုက်ပွဲတွေပြန်ဖြစ်တာကြောင့်ဒေတာရင်းကိုအကူအညီပေးရရင်တန်းတွေတွားရမှုရပ်ဆိုင်းကြောင်းတနင်္လာနေ့မှာပဲကုလသမဂ္ဂကကြေညာခဲ့ရပါတယ်ရှင
်။မတ်တင်ကြီးတိုင်းပြောပြခဲ့တာပါခင်ဗျာ။တိတ်မကြခင်မှာပဲလူကြည့်များတဲ့10မိနစ်စာသတင်းတို့အမေရိကန်နိုင်ငံအကြီးအကျယ်တည်ကောင်းစရာ ISP မြင်ကွင်းကျယ်မှစုကဘာတလွားခရီးသွားစတဲ့အပတ်စဉ်ကဏ္ဍတွေကိုနှားဆင်ကြရမှာပါ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တချက်နှစ်ယုံနဲ့ကမ္ဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချိန်ဘဲနေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပါ။
မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA အမေရိကန်တန်ရဲ့ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ24 40 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ရွယ်အတွင်းမှာတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာကဘာတလွားခီးသွွားအစီအစဉ်စတာတွေမတန်ခင်မှာသတင်းဆောင်မတစ်ပုဒ်ကိုအရင်တင်ဆက်ကြပါတယ်UNESCO ကမ္ဘာရှိဟောင်းအမွေနှင့်ထိန်းသိမ်းရေးအဖွဲ့ရဲ့ဖန်တီးမှုအမှုပညာမြို့တော်များကွန်ရက်မှာအိန္ဒိယနိုင်ငံကက်ရှမီးယားဒေသကရှရီနဂါမြို့လည်းပါဝင်လာပါတယ်။ဒါဟာရှရီနဂါမြို့ကလက်မှုအမှုပညာတွေအတွက်မျှော်လင့်ချက်တွေရှိလာစေတဲ့အကြောင်းရှရီနဂါမြို့ကနေ VOA သတင်းတောက်ဘီလယ်ဟူစိန်ရဲ့သတင်းပေးပို့ချက်ကိုမတ်ခွာညိုပြောပြမှာဖြစ်ပါတယ်ခင်ဗျာ
။UNESCO ရဲ့ဖန်တီးမှုအမှုပညာမြို့များကွန်ရက်စီးရင်တဲ့ရှရီနာဂါမြို့ပါဝင်လာတာဟာကက်ရှမီးယားဒေသကစီးပွားရေးကြက်တဲနေတဲ့လက်မှုပညာသည်တွေအတွက်တော့သတင်းကောင်းတစ်ရက်ပ
ါ။ဒါကပြည်တွင်းရပြည်ပမှာပါလူတွေအများကြီးသိလာအောင်လုပ်ပေးနိုင်ခဲ့တာပါ။ကျွန်မလည်းခီးသည်တွေကလည်းလက်မှုပညာသည်တွေစီအရောက်ကိုယ်တိုင်လာပြီးပစ္စည်းတွေကိုတိုက်ရိုက်ဝယ်ယူလာကြပါတယ်။
2014ခုနှစ်မှာစတင်ဖွဲ့စည်းခဲ့တဲ့ UNESCO ရဲ့ဖန်တီးမှုအမှုပညာမြို့တော်များကွန်ရက်ဟာမြို့ပြဒေသတွေမှာဖန်တီးနိုင်စွမ်းကဖွံ့ဖြိုးတိုးတက်မှုရဲ့အရေးပါတဲ့အစိတ်အပိုင်းတစ်ခုဖြစ်တယ်ဆိုတာကိုသိသာထင်ရှားစေခဲ့ပါတယ်။ဒီကွန်ရက်ကနေပြီးကမ္ဘာနှံ့ကအမှုပညာလက်ရာတွေထွန်းကားတဲ့မြို့ကြီးပေါင်း200ကျော်ကိုဖော်ထုတ်ပေးခဲ့တာပါ။အိန္ဒိယနိုင်ငံရဲ့လက်မှုပညာဌာနကနေသူတို့မြို့ကိုလက်မှုပညာဥယျာဉ်လို့ခေါ်ဆိုပြီးအတိမတ်ပြုခံရတဲ့ပွဲကျင်းပဖို့ပြင်ဆင်နေကြပါတယ်။ဒါကိုစက္ကူပြောပတ်တွေနဲ့အယုတ်လုတ်တဲ့ Amjit Ali ကအကောင်းမြင်ပါတယ
်ဒါအောင်မြင်မှုရဲ့ရလဒ်ပေါ့လက်မှုပညာဥယျာဉ်ဟာရှန်နီနဂါကအမှုပညာလက်ရာတွေကိုမြင့်တင်ပေးဖို့နောက်ထပ်အဆင့်တစ်ခုပါကျွန်တော်တို့လိုအပ်တာကတော့ဈေးကွက်မှာအစိုးရကထောက်ပံ့ပေးဖို့နဲ့လက်မှုပညာသတိဘလို့လွတ်လွတ်တယ်ဆိုတာလူတွေကိုပြသနိုင်ဖို့ပါပဲ
Tarit Amhed Zaga ကလက်မှုပညာနဲ့လက်ရက်ကံဌာနရဲ့ Director ပါသူကတော့လက်မှုပညာဥယျာဉ်ရဲ့ရည်မှန်းချက်တစ်ခုကအမှုပညာရှင်တွေအတွက်အကျိုးအမြတ်တွေပိုရလာဖို့ပဲလို့ပြောပါတယ်
။ဒီ demand rehti hai. तो जिसके लिए हमारी कोशिश अब ये रहती
है ကျွန်တော်တို့အနေနဲ့လက်မှုပစ္စည်းတွေကိုပြပွဲတွေဈေးကွက်တွေပို့ပြီးစီစဉ်ပေးခြင်းအဖြစ်အမှုပညာသည်တွေအတွက်နေရာရလောက်အကောင်းဆုံးစ조사ပေးနေပါတယ်။ဒါကြောင့်သူတို့ရဲ့ထုတ်ကုန်ပစ္စည်းတွေကိုသုံးစွဲသူတွေစီတိုက်ရိုက်ရောင်းချပေးလာနိုင်မှာပါ။
ကက်ရှမီးယားမှာပြိပက္ခတွေဖြစ်နေတဲ့ဂျာကပဲရှရီနာဂါကလက်မှုပညာသည်တွေအတွက်တော့အသက်ရှူပေါက်ရှိနေသေးတယ်လို့ဆိုပေမဲ့လည်းလွယ်တာတော့မဟုတ်ပါဘူး။2019ဩဂုတ်လ15ရက်နေ့မှာအိန္ဒိယအစိုးရကဂျမ္မူးနဲ့ကက်ရှမီးယားဒေသတွေရဲ့အထူးအခြေအနေကိုဖျက်သိမ်းလိုက်ပြီးတဲ့နောက်အဲ့ဒီဒေသတွေကိုလပေါင်းများစွာပိတ်ထားခဲ့တာပါ။အဲ့ဒီနောက်မှာတော့ COVID-19 ကပ်ဘေးကျပြီးကက်ရှမီးယားရဲ့လက်ပတ်မှုတွေအလုံးရပ်တန့်သွားခဲ့ရပြန်ပါတယ်။အဲ့ဒီလိုအဆက်မပြတ်ပိတ်ဆို့ထားတဲ့အခြေအနေတွေကြောင့်ဒေသရင်းဆုံးရှုံးမှုပမာဏဟာအမေရိကန်ဒေါ်လာသန်း 9,000 ရှိတယ်လို့ဒေသရင်းကုန်သွယ်ရေးသမဂ္ဂဖြစ်တဲ့ကက်ရှမီးယားကုန်သွယ်ရေးရဲ့ဆက်မှုအသင်းကြီးကခန့်မှန်းထားပါတယ
်။ဒီနေ့ဆီပူရဘလ်ဆိုပူရဘလ်ဒစ်ကတ်စီမလဘယူနဂတ်စမစ်ဘန်ဒီမ်ဆာလာဂဒန်လုက
အဲ့ဒီကဘာနဲ့ခီးတဲ့လုပ်ငန်းကသာရောင်းသူဝယ်သူကြားဆက်သွယ်ပေးနေတာဖြစ်လို့ကျွန်တော်တို့ရည်တည်ရှင်တန်းနိုင်ရေးအတွက်တခုသေးသောလမ်းကြောင်းဖြစ်ခဲ့တာပါအဲ့ဒီကနေဝယ်သူဖြစ်လာနိုင်မဲ့ဧည့်သည်ကလက်မှုပညာရှင်တွေနဲ့တွေ့ဆုံနိုင်တဲ့အခွင့်အရေးရပြီးအယောင်းဝယ်ဖြစ်ဖို့အင်မတန်အဓိကကျပြီးအရေးပါတဲ့အတွေ့အကြုံအကြိုက်ချင်းဖလှယ်နိုင်ကြတာပ
ါရှရီနာဂါမျိုးကလက်မှုပညာတွေဟာသူတို့ရဲ့အကြက်တဲကာလာတွေတွင်ဖန်တီးထုတ်လုပ်ထားခဲ့ကြတဲ့အမှုပညာလက်ရာတွေကိုအခုတော့ဖော်ထုတ်ပြသခွင့်ရနေကြပါပြီရှင်
အိန္ဒိယနယ်စပ်ကက်ရှမီးယားဒေသတွေကရှရီနဂါမြို့ရဲ့လက်မှုပညာသည်တွေအကြောင်းမတ်ခွာညိုပြောပြသွားတာပါအခုတခါတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်စာဗီဒီယိုသတင်းတိုလေးတွေကိုပြောပြပေးကြပါတယ်မအေးသန္နာကျော်စူးစီးတင်ဆက်ထားတာပါခင်ဗျာ
ဒီမှာဩဇာကြီးတဲ့ရှီအိုက်ဘာသာရေးခေါင်းဆောင်မုတ်တာရာအယ်ဆာရာကိုထောက်ခံတဲ့သူတွေဖြစ်ပါရင်သူတို့ကဩဂုတ်လ29ရက်နေ့က Green Zone အစိမ်းအောင်တဲ့မြေတွေက Republican နန်းတော်ကိုဝင်စီးပြီးတော့ရေးကူးနေခဲ့ကြတာပါ အီရန်နိုင်ငံမှာ2021အောက်တိုဘာရွေးကောက်ပွဲပြီးခဲ့တဲ့ကနှစ်ဖက်ကြေလည်မှုမရဖြစ်နေတဲ့နိုင်ငံရေးအခြေတဲကြောင့်အစိုးရတရက်မဖွဲ့နိုင်ပေအခုခါအီရန်အမျိုးသားရေးဝါဒီတွေနဲ့အီရန်ကိုထောက်ခံသူတွေကြားနှစ်ဖက်ထိတ်တိုက်ရင်ဆိုင်မှုတွေဖြစ်ပွားခဲ့ပြန်ပါတယ်နိုင်ငံရေးရှစ်တိုးနောက်ဆုံးမရဖြစ်နေတဲ့ပုံမှာမစ္စတာဆာရာနိုင်ငံရေးကနှုတ်ထွက်မယ်လို့ဆုံးဖြတ်လိုက်လို့သူ့ကိုထောက်ခံတဲ့သူတွေနဲ့အီရန်ကကြောတောင်နောက်ခံပေးထားတဲ့အတိုက်ခံတွေကြားမှာအောက်တိုဘာ29ရက်နေ့ကစပြီးတော့ဒီလိုတိုက်ခိုက်မှုတွေဖြစ်တာပါတနင်္လာနေ့ပထမနေ့မှာတေဆုံးသူ20နီးပါးရှိသွားခဲ့ပါတယ်ဒုတိယနေ့ရဲ့ဩဂုတ်30ရက်နေ့မှာတော့မစ္စတာဆာရာဘက်ကသူတွေ RPG တွေပါအုံပြတိုက်ခိုက်ခဲ့တာပါအစိုးရရုံးတွေတန်တမန်အဆောက်အုံတွေရှိတဲ့ Green Zone စိမ့်ရောင်နေမျိုးကိုဒုံးကျည်တွေနဲ့ပစ်တယ်လို့စစ်တပ်ကပြောပါတယ်တရုတ်နိုင်ငံမှာတော့တရုတ်လေတပ်ရဲ့လေတဲလေရင်အုပ်စုလိုက်အကွက်ဖော်မောင်းပြတာကိုဩဂုတ်26ရက်နေ့ကကြေရှုခဲ့တဲ့ပြည်သက်တွေအထူးသဘောကျခဲ့ပါတယ်တရုတ်နိုင်ငံအရှေ့မြောက်ပိုင်းဂျီလင်ပြည်နယ်မှာဩဂုတ်26ရက်နေ့ကနေ30ရက်နေ့ထိကျင်းပတဲ့ PLA တပ်မတော်လေးချောင်းစွန့်ရီပြောင်းဝဲမှာတရုတ်နိုင်ငံရဲ့လေးချောင်းနည်းပညာပိုင်ဆိုင်မှုတွေကိုတွေ့ခဲ့ရတာပါခင်မီအစ်မြင့်လေးရင်တွေကိုပြသခဲ့တယ်လို့တရုတ်လေသူရဲတွေရဲ့ကျွမ်းကျင်ပိုင်နိုင်မှုကိုလည်းပြသသွားပါတယ်ချောင်းချုံးလေးရင်ပြောင်းဝဲမှာအကြီးဆုံးကုန်တင်လေးရင် Y20 တိုက်လေးရင် J20 စီးတဲ့လေးရင် Yanyu20 တို့ကို CCTV တရုတ်ရုပ်သံမှာပြသခဲ့ပါတယ်တရုတ်လေတဲ့လေတရဲတွေက CJ6 လေယာဉ်တွေနဲ့စိန်နှုံးတံအုပ်ဖွဲ့ပြန်တဲ့အကွက်ဖော်ပြခဲ့သလို JLA လေကျင်ရေးတိုက်လေယာဉ်၈ဆင်း J10 ဂျက်လေယာဉ်၆ဆင်းတို့ရဲ့ပြန်တမ်းမှုတွေကိုလည်းတွေ့ခဲ့ရပါတယ်။ဒီလေယာဉ်ပြောင်းဝဲကတရုတ်ပြည်သူလွတ်မြောက်ရေးတပ်မတော် PLA လေတဲ့ရဲ့လေကြောင်းဆွဲရင်ကိုပြသရင်နဲ့ဆယ်နှစ်တာကာလအတွင်းမှာသူတို့ရဲ့လေတဲ့စင်အားဘလောက်တိုးတက်လာတယ်ဆိုတာလည်းတွေ့နိုင်တယ်လို့ AP Writer သတင်းဌာနတွေကတစင်ဖော်ပြတဲ့ CCTV သတင်းမှာပြောထားပါတယ်။ထိုင်းနိုင်ငံမှာဩဂုတ်23ရက်နေ့ကတော့ဝန်ကြီးချုပ်ပရာယုတ်ကိုဆန့်ကျင်သူတွေစုဝေးပြီးတော့ကြင်စာတိုက်ခဲ့ကြတာပါ။အထူးခြားဆိုရင်တော့ဝန်ကြီးချုပ်ကိုဆန့်ကျင်သူတွေပုံစံဆန်းဆန်းပြပြဒီလိုဆန္ဒပြခဲ့တာမှာဝန်ကြီးချုပ်တပ်ပုံကိုမီးရှို့ပြီးတော့ကြင်စာတိုက်ခဲ့တာဖြစ်ပါတယ်။ဖျောင်းနိုင်နေထွန်းပြီးတော့ကာရာစားရုံအမွေးတိုင်လိုရောထည့်ထားတဲ့ခွက်ထဲကိုဝန်ကြီးချုပ်ပရာယုတ်ရဲ့တပ်ပုံကိုမီးရှို့ချတာတွေလုပ်ခဲ့ပါတယ်။နိုင်ငံကိုစစ်အာဏာသိမ်းဝန်ကြီးချုပ်ရာထူးယူပြီးတော့အုပ်ချုပ်လာတာတက်တန်း၈နှစ်တာဝန်ထမ်းပြီးတာကြောင့်ရာထူးကလည်းနှုတ်ထွက်ပေးဖို့တောင်းဆိုကြတာဖြစ်ပြီးတော့တက်တန်းပြည့်မပြည့်ဆိုတော့အငင်းပွားပွဲဖြစ်နေပါတယ်။သူ့ကိုထောက်ခံသူတွေကလည်းတက်တန်းမပြည့်သေးဘူးလို့ပြောနေတာကြောင့်အတိုက်ခံတွေကဒီလိုတက်တန်းပြည့်မပြည့်သူဘလောက်ဆက်အုပ်ချုပ်နိုင်အောင်မလဲဆုံးဖြတ်ဖို့တောင်းဆိုခဲ့ကြတာဖြစ်ပါတယ်။တိုက်တိုက်ဆိုင်ဆိုင်ပဲအဲ့လိုဆန္ဒပြပြီးတော့နောက်တရမှာတော့မစ္စတာပရာယုတ်ကိုရာထူးကခိတ္တာဆိုင်ငံ့ခဲ့ပြီးတော့ဒီကိစ္စကိုတုံ့ပြန်မှုအချိန်နှစ်ပတ်ပေးထားပါတယ်။စစ်ဘိုလ်ချုပ်ကြီးတူဖြစ်တဲ့ပရာယုတ်ချန်ဝချာဟာမေလ2014ခုနှစ်မှာစစ်အာဏာသိမ်းခဲ့ပြီးတော့ယာယီဖွဲ့စည်းပုံဆွဲပြီးဩဂုတ်လမှာတော့သူဝင်ကြီးချုပ်ဖြစ်တာမို့အခုဆိုရင်၈နှစ်ပြည့်သွားပါပြီစစ်တမ်းတွေအရလည်းသူ့ကိုတိုင်းပြည်မှာလူကြိုက်နေနေပါတယ်ဂျေဘီတီပါကစ္စတန်နိုင်ငံကခိုင်ဘာပတ်တွန်ခွာပြည်နယ်မှာရေလုံးတွေလည်းပိတ်မိနေတဲ့ကောင်းလေးတယောက်ကိုရဟယင်နဲ့ကဲယူခဲ့တဲ့မြင်ကွင်းဖြစ်ပါလိမ့်ရှင်။ရဟယင်မောင်းသူကရဟယင်ကိုအနှိမ့်ကန်ဆင်ပြီးတော့အထဲကကဲဆဲရေးသမားတွေကကလေးကိုဆွဲခေါ်ယူခဲ့ပါရင်ဒီလိုသာအချိန်မီမကဲယူနိုင်ရင်ဒီကလေးအသက်ဆုံးရမယ်ခင်ရှိတာပါ။တချို့တွေကလည်း11အထိမြုပ်အောင်တက်တဲ့ရေချောင်းမှာနိုင်သမျှအသေးပြီးတော့ဘေးလွရာကိုရောက်ဖို့သွားကြရပါတယ်။ရွာတရွာမှာအိမ်ခေါင်းဘိုးပေါ်တက်နေတဲ့ရွာသား85ဦးကိုရေတဲ့ရဟယင်နဲ့ကဲဆဲခဲ့ပါရင်အခုလိုမျိုးရေရွေချာပိတ်မိနေတဲ့သူတွေကိုရဟယင်နေနေပါကဲစေပေမဲ့ထိခိုက်မှုအတိုင်းဒါကြီးမားလုံးလုံးသူတို့လိုမျိုးကံမကောင်းတဲ့သူတွေကတော့အသက်အန္တရာယ်နဲ့ကြုံရတာတနိုင်ငံလုံးရေဘေးသင့်တဲ့ကြမှာအခုဆိုရင်တော့သေဆုံးသူပေါင်း1000ကျော်ပါပြီဖိခဲ့တဲ့သတင်းပတ်တွေအတွင်းကလေးကရေဘေးနဲ့အဆိုးရွားဆုံးကြုံတွေ့ခဲ့ရတဲ့ပါကစ္စတန်နိုင်ငံမှာနိုင်ငံတကာကဝိုင်းဝန်းကူညီဖို့ဝန်ကြီးချုပ်ကမြစ်တာရက်ခံထားပြီးနိုင်ငံတွင်းကဲစေရေးကိုလည်းအားသွန်လုပ်နေပါတယ်ပါကစ္စတန်နိုင်ငံတမိုင်းမှာအဆိုးဆုံးမုတ်တုံမိုးနဲ့ရေလွှမ်းမှုမှုကြောင့်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာလူပေါင်းတန်း30ရေဘေးတင့်နေခဲ့ရပါတယ်။ American ပြည်အောင်စု Texas ပြည်နယ် Dinosaur Taiwan အမျိုးသားဥယျာဉ်ထဲမှာတော့လွန်ခဲ့တဲ့နှစ်ပေါင်း113တန်းက Dinosaur ခြေရာတွေပေါ်လာပါတယ်။ရွာသီမိုးခေါင်တို့ကဘာတလွားနေရာစုံမှာရှေးဟောင်းပစ္စည်းတွေပေါ်လာတာတွေ့နေရတာမှာ မေရိကန်ပြည်အောင်စုတက်ဆက်ပြည်နယ်မှာဒီနှစ်ပေါ်လာတဲ့ပစ္စည်းကတက်တန်းအရင်ဆုံးဒီဒိုင်နိုဆောခြေရာတွေပဲဖြစ်ပါတယ်။မြေကြီးရဲ့မြေကျမ်းမြင်မှာအနေကြတဲ့ရွှွန်တွေထုံးကြောက်အနေတွေနဲ့ဖုံးနေတဲ့ခြေရာကြီးတွေမြေကြီးခံပြီးပေါ်လာတာဖြစ်ပါတယ်။ဒီခြေရာတွေကမြောက်အမေရိကမှာတွေ့တဲ့ဒိုင်နိုဆောတစ်ခေါင်းနဲ့ရဲ့အရှိဆုံးခြေရာလမ်းကြောင်းနဲ့ဖြစ်နိုင်တယ်လို့ဥယျာဉ်တာဝန်ရှိသူတွေကပြောပါတယ်။ဒီဥယျာဉ်မှာရာသီဥတုအခြေအနေပေါ်လာပြီးတော့ဒီလိုခြေရာတွေကပေါ်လာလိုက်ပြန်ပြောက်သွားလိုက်ရှိတတ်ပါတယ်။ဒီဒိုင်နိုဆောဂျိုင်ဝမ်ဒေတာကလည်းနာမည်တွေကအတိုင်းဒိုင်နိုဆောခြေရာတွေအများအပြားတွေ့ရတဲ့ဒေတာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာမိုးမျောတိုက်ကြီးနှစ်ခုဖြိုချပစ်လိုက်တော့ဖုံးလုံးကြီးတွေတက်လာခဲ့ပါတယ်။တိုက်တာအိုအိမ်ဘေးကင်းလုံခြုံရေးစည်းမျဉ်းတော်တော်များများကိုချိုးဖောက်ထားလို့ဩဂုတ်လ28ရက်နေ့ကတရားရုံးအမိန့်နဲ့ဖြိုချရတာပါတကယ်ဆိုအိန္ဒိယမှာအဆောက်အအုံဆောက်လို့ရင်ဘေးရနယ်ကင်းရှင်ရေးစည်းမျဉ်းတွေကိုအပြည့်အဝမလိုက်နာတာမထူးဆန်းပေမဲ့လေစည်းကမ်းဖောက်လို့အခုလိုမျိုးဆောက်ပြီးတိုက်တာအကြီးကြီးတွေဖြိုချခိုင်းတာတိတ်ပြောမရှိပါဘူးအခုတော့ပေ300ကျော်မြင်းနဲ့မိုးမျောအဆောက်အအုံကြီးတွေကိုဖြိုချပစ်လိုက်တာပါဒီပေ300ကျော်မြင်းနဲ့မိုးမျောအဆောက်အအုံကြီးတွေကမိဘလုံချုံရဲ့စီကံတွေကိုလည်းချိုးဖောက်ထားပါတယ်။စူပါတက်တမွာမျောစင်တွေကမြို့တွေလိမ်မြို့တော်အဆက်နွိုင်တာမြို့မှာတည်ရှိတာဖြစ်ပြီးတော့သူတို့နှလုံးကိုဖြိုချဖို့ဖောက်ခွဲပစ္စည်း 3,900 ကီလိုဂရမ်သုံးခဲ့ရပါတယ်။အမြင့်ပေ338ပေရှိပြီးတော့တိုက်ခန်းလွတ်ပေါင်း150ပါဝင်တဲ့တိုက်မြင့်ကြီးတွေဖြိုချခြင်းက10စက္ကန့်ပဲကြာလိုက်ပါတယ်။ဒီတိုက်တွေဖြိုချတာကလည်းအပြိုအပြက်တန်ချိန် 8,000 ထွက်ပြီးတော့အများစုကတော့အဲ့နေရာမှာမြေပြန်ဖို့ဖို့သုံးပါဖြစ်တယ်လို့ကျန်တာတွေကိုတခြားနေရာတွေမှာပြန်ပြီးတော့အသုံးပြုဖို့ရှိပါတယ
်။ social media တွေပေါ်မှာလူကြည့်များတဲ့10မိနစ်စာသတင်းတိုးထွားတွေကိုမအေးတန်နာကျော်ပြောပြခဲ့တာပါ။ကမ္ဘာတစ်လွှာခီးသွားအစီအစဉ်မတိုင်ခင်မှာအခုတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာကိုပြောပြခြင်းပါလေ။သမရဟောင်းဒိုနယ်ထရန့်ရဲ့ Florida နေအိမ်ကနေတင်းစီခဲ့တဲ့ထိတ်တန်းလျှို့ဝှက်ဆရွယ်စရန်းတွေကိုစစ်ဆေးဖို့တီးကြလွတ်လပ်တဲ့ဂျားကန်လူတူဦးထားရှိဖို့သမရာဟောင်းဘက်ကအဆိုပြုထားတာကိုအခုသတင်းပတ်နှောင်းပိုင်းကြားနာစစ်ဆေးမယ်လို့ပြည်ထောင်စုတရားသူကြီးတူဦးကရက်သတ်မှတ်ထားပါတယ်။စုံစမ်းစစ်ဆေးနေစေကာလဖြစ်တာကြောင့်အမေရိကန်တရားရေးဌာနကတစုံတရာပြောကြားခြင်းမရှိသေးပါဘူး။ VOA သတင်းတော် Arash Ara Basri ပြဖို့တဲ့သတင်းလွှာကိုတော့ကိုအောင်ကတင်ပြထားပါတယ်ခင်ဗျာ။
အမရဟောင်းဒေါ်နယ်ထရမ့်ရဲ့ဖလော်ရီဒါမှာရှိတဲ့မိုင်လာကိုစံရင်ကို FBI ကဝင်ရောက်ရှာဖွေခဲ့တာနဲ့ပတ်သက်လို့တရားရေးအရာအပြန်အလှန်ခုခံပြောဆိုတာတွေခုအခါသတင်းပတ်နဲ့ချီကြလာပါပြီ။ထရမ့်လက်ထက်မှာရှိတဲ့ထိတ်တန်းလျို့ရဲ့စာရွက်စာရွက်တွေကိုပြန်အပ်ဖို့သက်ဆိုင်ရာကဒီနှစ်အစောပိုင်းကတည်းကပြောထားတာပါ။ဒီစာရွက်စာရွက်တွေဟာဘသူလက်ဝဲမှာမှမရှိသင့်ပေမယ့်သမရနဲ့သက်ဆိုင်တဲ့မှတ်တမ်းမှတ်ရာသိမ်းဆဲတဲ့ဌာနမှသာစနစ်တကျသိမ်းဆဲတဲ့ကြောင်းအမေရိကန်အချက်လက်ထိန်းသိမ်းရေးဌာနကပြောဆိုထားတာပါ။ရှာဖွေစစ်ဆေးတဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘီရို FBI အရာရှိတွေကထိတ်တန်းလျို့ရဲ့စာရွက်စာရန်စက်တစုံကိုရှာဖွေတွေ့ရှိခဲ့ပြီးအဲ့ဒီထဲမှာလျို့ရထားမဲ့တဲ့ရင်အရင်အမြင့်အမီတွေလည်းပါဝင်ပါတယ်ထရမ့်နဲ့သူ့ရဲ့ဥပဒေအကြံပေးတွေကတော့တရားရေးဌာနရဲ့ရှာဖွေ brand နဲ့ပတ်သက်လို့လူများသိရှိအောင်ထုတ်ပြန်မလားမထုတ်ပြန်ဘူးလားဆိုတာကိုမဆုံးဖြတ်ရသေးဘူးဆိုပြီးတော့မကြာခင်ကထုတ်ပြန်တဲ့စီစီစစ်စစ်တီးဖြတ်ထားတဲ့အချက်လက်တွေအရသိရပါတယ်သူတို့က2020မှာထရမ့်အခန့်ခဲတဲ့ပြည်ထောင်စုတရားသူကြီးတဦးကိုလွတ်လပ်တဲ့ဂျာဂန်စစ်စစ်ပေးနိုင်တဲ့အထူးပုဂ္ဂိုလ်တဦးအဖြစ်ထားရှိပေးဖို့တောင်းဆိုထားပါတယ်။အဲ့ဒီဂျာဂန်စစ်စစ်ပေးမဲ့သူကအခုသိမ်းဆဲထားတဲ့အချက်လက်တွေကိုကြည့်ရှုသုံးသပ်ပြီးနောက်သမ္မတထရမ့်အနေနဲ့သမ္မတရဲ့အထူးအခွင့်အရေးကင်းလွတ်ခွင့်ကိုအသုံးချလို့ရနိုင်မရနိုင်ဆိုတာကိုဆုံးဖြတ်ပေးစေလိုတာပါ။တရားသူကြီးအိုင်လန်ကန်နွန်ကတော့အထူးစုံစမ်းစစ်ဆေးသူထားပေးမယ်ဆိုတာမျိုးအရေးအမွတ်ပြောထားပါတယ်။
Good thing they're going to have a special
chair lady who sees this is same at two siman yemu khan tha la ga lo common ne kisa tamatha ma ku thain si twa de sa wet sa ran ni yo let the chan ni la ri yo let wet tha nai ne khwin yee shi ba de dai me sa wet sa ran mya bya pyan at pi bi lo chin lo na le tha ba de tu ni ne a lo mu le pyan at nan tin ma de dan ne pat de pi lo le tu khong khong ti le me tin ma de
Trump ကတော့သူအင်မီရောမှာရှိနေကြတဲ့ကဒီစာရွက်စာတမ်းတွေရဲ့ထိတ်တဲလျို့ရဲ့အစင်တန်းကို short ချပေးဖြစ်ခဲ့တယ်လို့ဆိုပါတယ်။သမ္မတဂျိုးဘိုင်ဒန်ကဒါကိုလက်မခံပေးချခဲ့ပါတယ
်။ကျွန်တော်အနေနဲ့ကဘာဘောကဘယ်အရာကိုပဲဖြစ်ဖြစ်လျို့ရဲ့အစင်တန်းကို short ချဖယ်ရှားခဲ့တယ်ဆိုတာသိစေချင်ပါတယ်။ကိုကသမ္မတမဟုတ်လို့အဲ့လိုလို့ရတယ်လေလား။မယုံနိုင်စရာပါပဲ။
အခုစုံစမ်းစစ်ဆေးနေရာတွေနဲ့ပတ်သက်ပြီးတော့လဲသူတိတော်မသိခြင်းကြောင့်ပြောပြီးတော့တရားရေးဌာနဘက်ကသာလွှဲအပ်ထားတာပ
ါ There's something a little bit absurd when it appears
တမရဟောင်းတယောက်ကထိတ်တန့်လျော့ဝဲဆာရက်ဆာရန်နေသူ့အိမ်ကိုယူသွားတယ်ဆိုတဲ့ကိစ္စဟာအမတန်အဓိပ္ပာယ်မရှိတဲ့လောက်ရပါနားကိုမလဲနိုင်ပါဘူးတမရထွန်းနဲ့ပတ်သက်လာရင်နားမလဲနိုင်တဲ့ကိစ္စရက်တွေအများကြီးပါ
သူတမရဟောင်းမိုက်ပန့်စ်အနေနဲ့ဝါရှင်တန်ကနေထွက်ခွာတော့ကထိတ်တန့်လျော့ဝဲဆာရက်ဆာရန်နေယူသွားတာမျိုးရှိလားဆိုပြီးတော့မေးမြန်းရမှာသူကမရှိဘူးလို့ဖြေပါတယ
် No not to my knowledge
ဖရမီသားစုရဲ့စီးပွားရေးလုပ်ငန်းတွေအနေနဲ့အခွန်ကပေးဖို့ရှောင်တိန်ခဲ့တာကြောင့်အပြစ်ရှိကြောင်းထွက်ဆိုထားတဲ့အချိန်မှာပဲအခုလိုကိစ္စတွေထပ်မံပေါ်ပေါက်လာတာပါအထူးကြားခံစီးစစ်ပေးမဲ့သူတဦးထားရှိဖို့ကိစ္စနဲ့ပတ်သက်ပြီးလာမယ့်ကြာသပတေးနေ့မှာကြားနာဖို့တရားသူကြီးကန်တော်ကရက်သတ်မှတ်ထားပါတယ်ခင်ဗျာ
အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအပတ်စဉ်ကဏ္ဍကိုကိုအောင်တင်ပြခဲ့တာပါခင်ဗျာအခုတော့နောက်ထပ်အပတ်စဉ်ကဏ္ဍဖြစ်တဲ့ ISP မြန်မာမြင်ကွင်းကျယ်မှတ်စုများကိုတင်ဆက်ချင်ပါတယ်တရုတ်နိုင်ငံနဲ့မြန်မာနိုင်ငံရဲ့ဆက်ဆံရေးဖြစ်စဉ်အများကြီးထဲမှာအခု2022ခုနှစ်ဩဂုတ်လထဲမှာတော့တာမန်ထက်ပိုပြီးတော့အာယုံဆိုင်စရာဖြစ်ရ5ခုရှိနေပါတယ်အသေးစိတ်ကိုတော့မဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISPမြန်မာရဲ့ဒီမြင်ကွင်းကျယ်မှတ်စုများမှာတင်ဆက်ထားပါတယ်ခင်ဗျာ
တရုတ်မြန်မာဆက်ဆံရေးဖြစ်စဉ်ဖြစ်ရပ်များစွာထဲမှာ2022ခုနှစ်ဩဂုတ်လအတွင်းအာယုံဆိုင်ဆရာဖြစ်စီတဲ့ဖြစ်ရပ်၅ခုကို ISP မြန်မာကအခုတစ်ပတ်မှာဖော်ပြသွားပါမယ်တရုတ်မြန်မာကုန်သွယ်ရေးလမ်းကြောင်းကနေကုန်သွယ်မှုတန်ဖိုးရန်တန်း200ကျော်အထိရှိလာပါတယ်။ယူနန်ရန်ကုန်အိန္ဒိယသမုဒ္ဒရာပင်လယ်ရေကြောင်းကားလမ်းယထာလမ်းပူးတွဲကုန်သွယ်ရေးလမ်းကြောင်းတစ်ခုတည်းကနေကုန်သွယ်မှုတန်ဖိုးရန်တန်း200အမေရိကန်ဒေါ်လာတန်30နီးပါးရှိခဲ့တာဖြစ်ပါတယ်။ဒီလိုရခဲ့တာကိုမြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံကကြေညာခဲ့တာဖြစ်ပြီးစမ်းသပ်လည်ပတ်ခဲ့တဲ့တနစ်တာအတွင်းရခဲ့တဲ့ပမာဏကိုတွက်ချက်ဖော်ပြခဲ့တာပါ။တနစ်တာကာလအတွင်းကုန်စည်ပို့ဆောင်တာ14ကြိမ်ရှိခဲ့ပြီးလမ်းကြိမ်1000ကျော်ခဲ့ပါတယ်။ဒီကုန်သွယ်ရေးလမ်းကြောင်းဟာတရုတ်ရဲ့အနောက်တောင်ဒေသနဲ့အိန္ဒိယသမုဒ္ဒရာကိုတိုက်ရိုက်ချိတ်ဆက်ပေးထားတဲ့မဟာဗျူဟာကျနယ်စပ်ဖြတ်ကျော်လမ်းကြောင်းတစ်ခုဖြစ်ပါတယ်။ကြောက်ဖြူထူးစည်းဝါးရေးစုံနဲ့ရင်းနှီးစစ်ကံကောင်တယ်ဖော်ဖို့အရှိန်မြင့်လာတာကလည်းသတိပြုစရာဖြစ်ပါတယ်။ကြောက်ဖြူစီမံကိန်းကိုစနိုင်မှု EIA SIA လုံးမဲ့ MSA ကုမ္ပဏီနဲ့လူမှုတွေ့ဆုံဆွေးနွေးမှုနှစ်ရက်ကြာပြုလုပ်မယ်လို့တရုတ်အစိုးရပိုင်းစီတစ်ကထုတ်ပြန်ခဲ့ပါတယ်။ဒီဆွေးနွေးမှုကိုစီမံကိန်းကောင်တယ်ဖော်မဲ့ကြောက်ဖြူနဲ့မရေကျောမှလုပ်မှာဖြစ်ပါတယ်။ကြောက်ဖြူစီမံကိန်းဟာတရုတ်မြန်မာစီးပွားရေးဈေးညံစီမံကိန်းတွေထဲမှာအရေးပါတာဖြစ်လို့ဒီဆွေးနွေးမှုကအာရုံစိုက်ရမယ့်ကိစ္စတစ်ခုဖြစ်ပါတယ်။အညာဒေသမှာတော့စစ်ကောင်စီကိုအားမပေးဖို့တရုတ်နိုင်ငံအပေါ်ဆန္ဒပြနေတာတွေဆက်ဖြစ်နေပါတယ်။တရုတ်ရင်နံပိုင်လိုင်းဖြတ်တန်းရာအနီးမှာရှိတဲ့မကွေးတိုင်းငဖဲမြို့နယ်နဲ့ဝင့်ချုံမြို့နယ်တွေမှာဆန္ဒပြမှုတွေဖြစ်ခဲ့တာပါ။စစ်ကောင်စီကိုဆက်လက်ထောက်ခံနေရင်တရုတ်ကျိုးစီးပွားအပေါ်ထိခိုက်မဲ့အကျိုးဆက်တွေရှိလာမယ်လို့အဖဲမျိုးနဲ့ဆန္ဒပြမှုတွေမှာသတိပေးခဲ့ကြပါတယ်။မကွေးတိုင်းပွင့်ဖြူမျိုးနယ်မှာတော့ဒေသခံ PDF အဖွဲ့ဖြစ်တဲ့ Freedom People Force ကတရုတ်နိုင်ငံကိုဆန္ဒပြခဲ့တာပါ။တရုတ်နိုင်ငံအနေနဲ့စစ်ကောင်စီကိုမထောက်ခံဘဲမြန်မာလူထုရဲ့သဘောဆန္ဒကိုအလေးထားဖို့သူတို့ကတောင်းဆိုခဲ့ပါတယ်။အခြားတစ်ဖက်မှာတော့တရုတ်မြန်မာနယ်စပ်ခေတ်တွေပြန်ဖွင့်နိုင်ဖို့ဆွေးနွေးနေကြတာဟာသတိပြုစရာတစ်ခုဖြစ်ပါတယ်။မူဆယ်ခရိုင်တွင်းကမန်ဝင်းဂိတ်အပါအဝင်ကျဲကောင်မူဆယ်နယ်စပ်ဂိတ်ပြန်ဖွင့်နိုင်မှုနှစ်နိုင်ငံနယ်စပ်တာဝန်ရှိသူတွေဆွေးနွေးခဲ့ကြတာပါ။တစ်ချိန်တည်းမှာပဲကျူကုတ်ပန်ဆိုင်ဝန်ထိန်နယ်စပ်ဂိတ်မှာကိုဗစ် -19 ကာကွယ်ရေးအတွက်လုပ်ထားတဲ့အတားအဆီးတွေကိုတရုတ်ဘက်ကဖယ်ရှားခဲ့ပါတယ်။မူဆယ်၁၀၅မိုင်ကုန်သွယ်ရေးစုံမှာတရုတ်အကူအညီနဲ့စောက်ထားတဲ့ကနေတထောင်ကိုဗစ်ကုသရေးစံနာကိုရွှေလီမြို့နိုင်ငံရေးအတိုင်ပင်ခံကွန်ဖရင့်ဥက္ကဋ္ဌကလာကြည့်ခဲ့ပါသေးတယ်။နယ်စပ်ဂိတ်တွေပြန်ဖွင့်နိုင်မှုဆွေးနွေးမှုတွေနဲ့အတူမြန်မာအခြေစိုက်ယူနန်တရုတ်ကုန်သည်ကြီးများအသင်းတည်ထောင်လိုက်တာကလည်းသတိပြုစရာတစ်ခုဖြစ်ပါတယ်။ယူနန်ကုန်သည်ကြီးများအသင်းတည်ထောင်ခဲ့တာကိုတရုတ်သတင်းမီဒီယာတွေကဖော်ပြခဲ့ကြတာဖြစ်ပါတယ်။ဒီအသင်းကစီးပွားရေးဈေးညံအကောင့်ထဲပေါ်ရင်းနဲ့တရုတ်မြန်မာစီးပွားရေးကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်ဖို့ပါဝင်သွားမယ်လို့ဆိုပါတယ်။
ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုတော့ကဘာတလွားခီးသွားအစီအစဉ်ဖြစ်ပါတယ်လေပတ်ဆရာတဘာဝအလှနေရာတွေများပြားလာတဲ့ယူဂန်ဒါနိုင်ငံကခီးသွားလုပ်ငန်းတွေအတော်လေးပြန်လည်ကောင်းမွန်လာနေပါတယ် ပြည်ပကခီးသွွားဧည့်သည်တွေအရင်လိုပြန်မလာနိုင်ကြသေးပေမဲ့ပြည်တွင်းဧည့်သည်တွေနဲ့ခီးသွွားလုပ်ငန်းရှင်သန်နေတဲ့ဒီယူဂန္ဒါနိုင်ငံကိုမဆုမြတ်မှုနဲ့အတူကဘာတလွားခီးသွွားအစီအစဉ်ကနေသွားကြည့်အောင်ပါခင်ဗျာ
အီတလီနိုင်ငံဖလော်ရန့်မြို့ကစန်တာမာရီယာနိုဗယ်လာမြေထဗုဒ္ဓယုံကိုလှမ်းမြင်နေရတဲ့ရုပ်ရှင်ရုပ်တစ်ခုထဲမှာခီးသည်တွေကုန်တွေကိုတင်ဆောင်ထားတဲ့မြေထရုပ်ကလေးတွေကအီတလီ၊ဩစတြီးယားနဲ့ဂျာမနီနိုင်ငံတွေကြားမှပြေးဆွဲတက်ဝင်နေပါတယ်။အီတလီနိုင်ငံအယ်ဘတ်ဂျွန်းရဲ့ရှုခင်းအလှတွေ၊ဩစတြီးယားနိုင်ငံကတာယာတဲ့တောင်တန်းတွေ၊ဂျာမနီကဗိသုကာမြောက်အဆောက်အဦတွေကြားသွားလာနေကြတဲ့မြေထလေးတွေကအပြစ်မှတကယ်ရှိတဲ့မြေထတွေအတိုင်းပုံစံငယ်လုပ်ထားတဲ့မြေထရုပ်ကလေးတွေဖြစ်ပါတယ်။ဝါဒနာပါဒရီအစအဆုံးဆင်နိုင်အောင်လုပ်ထားတဲ့မြာကင်နဲ့ပီကိုကုမ္ပဏီတို့ကထုတ်တဲ့မြေထားရုပ်ကလေးတွေကိုလွန်ခဲ့တဲ့နှစ်ပေါင်း90အတွင်းမှာစုဆောင်းတက်ဆင်ခဲ့သူတယောက်ရဲ့ဝါဒနာနဲ့ဆိတ်ရှည်လက်ရှိဖန်တီးမှုတွေကိုမြင်တွေ့ရနိုင်ပါတယ်။ဝါဒနာရှင်မာကတ်စ်ဂျူဆပ်ပေပတာနိုကတ်စတဲလိုဒီဆန်ဂျူလီယာနိုဆောက်လုပ်တက်ဆင်ထားတဲ့မြေထားရုပ်ကလေးတွေကို280စတူရန်မီတာအကျယ်အဝန်းရှိတဲ့ရုပ်ရှင်ရုံထဲမှာပြတိုက်အဖြစ်နဲ့ပြသထားတာဖြစ်ပါတယ်။အသေးစိတ်အမှုစိတ်အချိန်ပေးတက်ဆင်ရတဲ့မြေထားလေးတွေမြေထားတန်လန်းတွေကိုမာကတ်စ်ဂျူဆပ်ပေက1982ခုနှစ်မှာတည်းကစတင်ဆောက်လုပ်ခဲ့တာဖြစ်တယ်လို့သားဖြစ်သူကပြောပြပါတယ်
Il plastico è nato da una passione di mio padre per in realtà per le macchine e i modellini di macchine poi dopo nel negozio non trovando le macchine si è innamorato
Quel insegnare ပုံစံတူမော်တော်ကားအရုပ်တွေကိုအင်တန်ကြိုက်နှစ်သက်တဲ့ကျွန်တော်ဖေရဲ့ဝါဒနာကနေပြီးတော့ဒီမြေထားပုံစံတူတွေဖြစ်လာတာပါသူငငယ်ကဒီကိုရန်စင်မှုတဲ့ပုံစံတူကားအယုတ်ကိုစိုက်မသွားဝယ်တော့ကားရီတစည်းမှရှာမတွေ့ခဲ့ပါဘူးအဲ့ဒါနဲ့ဆိုင်ပန်ရှင်ကမိရထားတွေကလည်းစိတ်ဝင်စားစရာကောင်းတယ်ဆိုပြီးတော့ပြောပြရှင်းပြခဲ့ပါတယ်အဲ့ဒါကစပြီးတော့မိရထားတွေအပေါ်မှာသူ့ရဲ့စိတ်ဝင်စားမှုစတာပါအရင်တည်းကဒီပုံစံတူကားအယုတ်တွေကိုခုံမင်းတဲ့ဝါသနာရှိပြီးသားမလို့ပြလိုက်လို့မယ်ဆိုတဲ့စိတ်ကူးပေါ်လာခဲ့တာဖြစ်ပါတယ်ပုံစံတူအယုတ်စင်တာဝါသနာပါသူတိုင်းသူတို့စိတ်ရှိလက်ရှိဖန်တီးထားတဲ့လက်ရည်ကိုတခြားသူတွေကလည်းမြင်စေခြင်းမျှဝေခြင်းနဲ့ဆက်ရှိကြပါတယ်ကျွန်တော်ဖေကလည်းသူအသေးစိတ်အနုစိတ်ဖန်တီးထားတာကိုအများပြည်သူကြည့်နေအောင်လုပ်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့လုပ်ခဲ့တာပ
ါမာကတ်စ်ဂျိုဆပ်လိုပဲပုံစံတူမြေထားရုပ်ကလေးတွေကိုတတ်ဆင်ဖန်တီးရတာဝါသနာပါတဲ့သူ့ရဲ့တငယ်ချင်းတချို့လှုပ်ထားတဲ့အယုတ်ကလေးတွေလည်းဒီမှာပါပါတယ်ဝါသနာရှင်တွေရဲ့ဖန်တီးမှုကရံမသွားသလိုအယုတ်ကလေးတွေကလည်းပို့ပြီးသားတိုးလာပါတယ်မြေထားလှိုင်ကူတွေဘူရာယုံတွေစိမ့်ဆိုတဲ့ရှုခင်းတွေကြားမှသွားလာနေတဲ့မြေထားငယ်လေးတွေကအပြစ်မှတကယ်သွားလာပြေးဆွဲနေတဲ့မြေထားတွေလိုဖြစ်နေပါတယ်ဒီပြားလိုက်မှာပြင်ဆင်ထားတဲ့နောက်ခံရှုခင်းတွေကလည်းဥရောပနိုင်ငံတွေမှာအပြင်မှာတကယ်ရှိတဲ့နေရာတွေကိုဖန်တီးထားတာဖြစ်တယ်လို့ဒီပြားလိုက်ကိုခင်းချင်းပြင်ဆင်ခဲ့တဲ့ဒီဇိုင်နာကပြောပြပါဗျာ
။ I luoghi esistono realmente e poi qui si trasformano ovviamente in un paesaggio
ဒီမှာပြထားတဲ့နေရာတွေအပြင်မှာလည်းတကယ်ရှိပါတယ်။ရှုခင်းတွေကိုပို့ပြီးစိတ်ကူးရင်ဆန်ဆန်နဲနဲပြုပြင်ထားပါတယ်။ဂျာမနီနဲ့ဩစတြေးလျကမြို့ပြပုံစံမျိုးတွေလုပ်ထားတာပါ။ဂျာမနီကပုံစံတူမီယထားမော်ဒယ်အယုတ်ကုမ္ပဏီတွေဖြစ်တဲ့မြာကင်နဲ့ပီကိုကအယုတ်တွေကိုအခြေခံလုပ်ထားတာပါ။အီတလီရှုခင်းတွေကလည်းမပါလို့မဖြစ်ပါဘူး။ဒါကြောင့်အယ်ဘတ်ဂျွန်ဘော်ကပေါ်ဒူဆာဆာယူမြို့လေးပါပါတယ်။ဒိုလိုမိုက်တောင်တန်းတွေလည်းပါပါတယ်။ကော်တီနာတောင်တန်းတချို့လည်းပါပါတယ်။မီလန်မီယထဘူဒာယုံကိုလည်းဘာလင်ကဟော်ဘန်ဟော့ဘူဒာကြီးနဲ့ပေါင်းထားပါတယ်။ရင်ထဲကနှစ်သက်တဲ့နေရာတွေကိုစိတ်ကူးနဲ့ပေါင်းပြီးတော့ဖန်တီးထားတာပါ
။လွန်ခဲ့တဲ့နှစ်ပေါင်း90တွေကဝါသနာရှင်မာကတ်စ်ဂျူဆပ်ပေဖန်တီးတက်ဆင်ထားတဲ့မီယထရုပ်ကလေးတွေကညပြလွန်လာတဲ့အတွက်အခုလိုပြတိုက်မှတည်တည်တန့်တန့်မပြနိုင်ခင်ကမိသားစုပိုင်းလေတော့ channel ကကိုရောင်ထဲမှာထားခဲ့ရသလိုလေရင်ကိုရောင်တစ်ခုထဲမှာလည်းထားခဲ့ရဘူးပါတယ်အခုတော့ဒီမိရထားရုပ်ကလေးတွေအတွက်အမြဲတမ်းနေရာရသွားပါပြီလှုပ်ရှားတက်ဝင်နေတဲ့ဒီနေရာကမိရထားပြတိုက်ဆိုတာထက်ကိုစိတ်ကူးအိမ်မက်တွေကိုအမှတ်တရဖြစ်အောင်လုပ်ထားတဲ့နေရာလို့ပြတိုက်ဖန်တီးသူတွေကပြောပါတယ်
Ma in realtà la cosa straordinaria è che non rappresenta niente. È un grande sogno.
Piatta thare bonsan tu ayut တွေရဲ့ဒုကြချက်ကတော့ဘာကုမကိုစားပြုလုပ်ထားတာမဟုတ်တာပါပဲ။လူတယောက်ရဲ့စိတ်ကူးအိမ်မက်တွေကလူတွေစိတ်ဝင်စားစရာဖြစ်နေတာပါ။ကျွန်တော်တို့မျက်လုံးမိတ်ပြီးတော့စိတ်ကူးရင်ကြည့်တဲ့အခါတခြားရှုထောင့်မြင်ကွင်းတွေပေါ်လာပါလေ။အဲ့ဒါကိုလက်တွေ့ပုံဖော်လိုက်ရင်ကိုယ့်အတွက်ဘယ်လိုမှဖော်ပြလို့မရတဲ့အတွေ့အကြုံရပြီးတော့တသက်လုံးမမေ့နိုင်စရာဖြစ်ပါလေ။ကိုယ့်အိမ်မက်တွေကလက်တွေ့နဲ့ဆက်ဆက်မှုရှိကြမှာရှိမှာပါ။ဒီနေရာကိုလာကြည့်တဲ့သူတွေအနေနဲ့အိမ်မက်စိတ်ကူးတွေတဲ့နေမျောသွားစေခြင်းနဲ့ရွယ်ချက်နဲ့လှုပ်ထားတာဖြစ်ပါတယ်
။အသက်ကြီးငယ်မရွေးပြတိုက်လာကြည့်သူတိုင်းလှုပ်ရှားသွားလာနေတဲ့မိရထားလေးတွေချားမှပို့ပြီးနေမျောသွားစေဖို့အတွက်မိအောင်တွေနောက်ခံအတန်းတွေကိုလည်းပြတိုက်ဖန်တီးသူတွေကထည့်သွင်းထားပါတယ်။
နေကင်းကနေညဘက်ပြောင်းသွားတာမျိုးရာသီဥတုပြောင်းလဲသွားတာမျိုးအမြင်ပြောင်းလဲသွားအောင်လို့နောက်ခံပြသမှုတွေကိုအီတလီမัลတီမီဒီယာဒီဇိုင်းစတူဒီယိုတစ်ခုကဖန်တီးပေးထားတာဖြစ်ပါတယ်
။ Siamo partiti è imprescindibile partire dal plastico perché è un grande soggetto narrativo.
ပုံစံတူအရုပ်တွေကိုပုံဖော်ပြတာတဲ့နေရာမှာနောက်ခံအတန်း sound effect တွေမီးရောင်တွေကမပါမဖြစ်လိုအပ်ပါတယ်။ဒါမှကိုပုံဖော်ပြသခြင်းနဲ့မီယထားစနစ်ပုံစံအသက်ဝင်မှာပါ။ဒါကြောင့်ရှုခင်းတွေကြားမှာယထားတွေသွာလာနေတဲ့သုံးဖက်မြင်ပြသမှုလုပ်တဲ့နေရာမှာအမြင်နဲ့အကြားကိုပါထည့်သွင်းပုံဖော်ဖို့စဉ်းစားခဲ့ကြပြီးတော့မိနစ်30စာနောက်ခံပုံဖော်ပြသမှုကိုထည့်သွင်းထားတဲ့အတွက်ပို့ပြီးတော့အသက်ဝင်ပါတယ
်။အီတလီနိုင်ငံဖလော်ရန့်စ်မြို့ကဒီမီယထားပုံစံတူပြတိုက်ဖွင့်နိုင်ဖို့အတွက်ရုပ်ရှင်ရုံကိုအသွင်ပြောင်းပြင်ဆင်ထားရတာပါ။ဥရောပမှာပုံစံတူမီယထားလေးတွေစုစည်းပြသထားတဲ့အကြီးဆုံးပြတိုက်လို့လည်းပြောနိုင်ပါတယ်။ပြတိုက်လာကြသူတွေအနေနဲ့အန်အောအတူယူဖန်တီးလူစိတ်တွေဖြစ်သွားရုံမကပဲကိုဝါသနာပါရာကိုဆက်လက်လေ့လာနေဖို့စိတ်ကူးတွေကအတိုင်းလက်တွေ့အကောင့်ထဲဖော်ကြည့်ဖို့နဲ့စိတ်ကူးတွေဆက်လက်ရှင်းသက်နေဖို့ဆိုတဲ့အသည့်မျိုးရသွားစေချင်တယ်လို့ပြတိုက်တာဝန်ရှိသူတွေကပြောပါတယ်ဒီပုံစံတို့မြတ်ထားလေးတွေကနေကိုမတင်ယူမလုံနိုင်တာဘာမှမရှိဘူးဆိုတဲ့အချက်ကိုခေါင်းထဲရောက်သွားကြဖို့ပြောလင့်တယ်လို့လည်းပြောပါတယ်ရှင်ကျွန်မအစီအမံပေါ်မှာ
မဆူမြတ်မွန်တင်ဆက်တဲ့ကဘာတလွားခရီးသွားအစီအစဉ်ဖြစ်ပါရယ်ခင်ဗျာ VOA အထုတ်လင်းညက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့မိမိတို့ဒေတာတွေမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေကိုပေးပို့လို့တယ်ဆိုရင်တော့ကျွန်တော်တို့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါရယ်ခင်ဗျာမြန်မာပြည်ရဲ့ဒီကနေ့ဗုဒ္ဓဟူးနေ့ည VOA အစီအစဉ်တွေထုတ်လွှင့်တဲ့အခါဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်ဒေါက်တာတန့်စော်ရဲ့လူထုနဲ့ကျန်းမာရေးကိုရန်နိုင်ရဲ့တပတ်တွင်းအားကစားသတင်းတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့သတင်းအချင်းချင်းကိုကိုခင်မောင်စိုးမင်းကတစ်လှည့်ပြောပြမှာဖြစ်ပါတယ်ဗျာ
တချိန်ကဆိုဗီယက်ယူနီယံခေါင်းဆောင်မီခေးလ်ဂေါ်ဘာချော့ဖ်ကွဲလွန်ကြောင်းရုရှားသတင်းမီဒီယာတွေကဖော်ပြလိုက်ပါတယ်အသက်62နှစ်အရွယ်ရုရှားခေါင်းဆောင်ဟောင်းဟာနာရာရှည်ယောဂဝေနာခံစားရပြီးတဲ့နောက်ကွဲလွန်သွားတဲ့အကြောင်းဆေးရုံတာဝန်ရှိသူတွေကိုကိုးကားပြီးဖော်ပြထားတာပါ ဂေါ်ဘာချော့ရဲ့ရုံးကတော့ Central Clinic Hospital မှာဆေးကုသမှုခံယူနေကြောင်းအစောပိုင်းမှာသတင်းထုတ်ပြန်ထားပါတယ်ကွဲလွန်သူခေါင်းဆောင်ဟောင်းဟာဆေးအိတ်ခစ်ကိုသွေးထွက်တန်ရုံမရှိအောင်အဆုံးသတ်ခဲ့သူအဖြစ်1990ခုနှစ်မှာနိုဘယ်ငြိမ်းချမ်းရေးဆုရရှိခဲ့ပူပါတယ်မြန်မာစစ်ကောင်စီကဖမ်းဆီးထားတဲ့ဂျပန်နိုင်ငံသားမှတ်တမ်းရုပ်ရှင်ရိုက်ကူးသူတိုရိုကူဘိုတာရဲ့ဒုတိယအကြိမ်မြောက်ရုံးချိန်ကိုမူလကအင်ကာနေသတ်မှတ်ထားရကနေစက်တင်ဘာလ6ရက်နေ့ကိုပြောင်းရွှေ့လိုက်ပါတယ်။သူကိုဖမ်းဆီးပြီးပထမဦးဆုံးရုံးထုတ်ခဲ့တာကတော့ဩဂုတ်လ16ရက်နေ့ဖြစ်ပါတယ်။ပြီးခဲ့တဲ့ဇူလိုင်လ30ရက်ကရန်ကုန်မြို့ကစစ်ကောင်စီစံကြီးဆန္ဒပြပွဲတစ်ခုမှာသူဟာသတင်းမှတ်တမ်းရိုက်ကူးနေစဉ်ဖမ်းဆီးတာခံခဲ့ရပါတယ်။ယူကရိန်းနိုင်ငံတောင်ပိုင်းကာဆန်ဒေသမှာအင်ကာနေကတိုက်ပွဲတွေပြင်းထန်နေပြီးတရားတွေလက်နက်ခဲယမ်းမိကြောင့်တူလောင်ယုံတွေကိုဖျက်ဆီးခဲ့ကြောင်းယူကရိန်းအစိုးရကပြောပါတယ်။တပြိုင်တည်းမှာပဲရုရှားဘက်ကလည်းယူကရိန်းရဲ့တိုက်ခိုက်မှုကိုပြန်လည်မောင်းထုတ်ခဲ့ကြောင်းနဲ့ယူကရိန်းတပ်ဖွဲ့ဝင်အများအပြားကိုတုတ်တင်ခဲ့ကြောင်းပြောပါတယ်။အမေရိကန်ပြည်ထောင်စုအဲရီဇိုနာပြည်နယ်အုပ်ချုပ်ရေးမှူးဒွန်ဒူစီဟာထိုင်ဝမ်ကျွန်းကိုအင်ကာနေကရောက်ရှိခဲ့ပါတယ်။ထိုင်ဝမ်ကျွန်းကထုတ်လုပ်ပြီးနေစဉ်သုံး electronic အသုံးဆောင်တွေမှာမရှိမဖြစ်လိုအပ်တဲ့ device လျက်ကူပစ္စည်းထုတ်လုပ်မှုနဲ့ပတ်သက်ပြီးဆွေးနွေးဖို့အဓိကလာရောက်တာဖြစ်ပါတယ်။အီရန်နိုင်ငံဘက်ကရက်မြို့မှာရှီးအိုင်မွတ်စလင်ပြိုင်ဘက်အုပ်စုတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေအကြအတီကုန်းတွေကြောင့်နှစ်ရက်အတွင်းလူပေါင်း22ယောက်သေဆုံးခဲ့ပြီးတဲ့နောက်မြို့တော်အချက်အချာဂရီးစုံမှာစန္ဒပြပွဲကနေထွက်ခွာကြဖို့ဘာသာရေးကောင်းဆောင်ကထောက်ခံသူတွေကိုတိုက်တွန်းလိုက်ပါတယ်။
ကျေးဇူးပါကိုခင်မောင်ဆုံးမင်းရေသတင်းချင်းညုတ်ကိုပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့ခင်အစီအစဉ်ထုတ်လွှင့်မှုကတော့နန်းလောင်ဖြစ်ပါတယ်အတန်မိုင်းဆိုင်ရာရုပ်တန်မိုင်းဆိုင်ရာအင်ဂျင်နီယာဂျင်မီကုတ်နဲ့ဒရက်စမစ်တို့ဖြစ်ကြပါတယ် VO ရဲ့အစီအစဉ်တွေကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.